သာသနာတော်နှစ်2558ခုကောဇာတရေ1396ခုသတင်းတို့လာဆန်း၁၄ရက်နေ့ညချမ်းကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့မရန်ကုန်မြို့နယ်အမှတ်၄ရပ်ကွယ်ဦးအောင်ပွဲလမ်းအိမ်နံပါတ်30တရားရေးဦးမြင့်ရွှေဦးဒဂဝါကြီးတော်တရားသုံးမိသားစုတို့ရဲ့နေအိမ်မင်္ဂလာမှာဆင်းရဲကျင်းပရတဲ့ရှင်တို့တစ္ဆာကျွေးစီ၆နှစ်စီအထိမ်းမဖြစ်ခြင်းဆင်းရဲကျင်းပါတဲ့ဓမ္မဒါနဓမ္မပူဇော်တရားဝတ်တည်ခြင်းပါတယ်ဓမ္မဒါနကိုဆင်းရဲပေးကြတဲ့တရားရေးဦးမြင့်ရွှေဦးဒဂဝါကြီးတော်တရားသုံးအမိမိုက်အင်ဂျင်ရမုံမနှင်းဒီရမုံမိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပေးအောင်ဒီတော့တော်တော်များသောတရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုနားယူကြည့်ကြဝင်ရကြတယ်။ဝိညာဉ်တော်ရဲ့မြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုဟောကြားဝင်ရပါသည်။ဒီတော့ဒီပိသဘောတော်တို့တည်င်းကျော်လာပြီးဝင်နေနိုင်ပါဒီလိုဒီနေရာမှာတရားဒေသနာများကိုနားယူကြည့်ကြရတဲ့အချိန်လေးအချိန်လေးတော်တော်များပြီပေါ့နော်။အဲ့ဒီလိုဆိုရင်တစ္ဆာရှိစီ၆နှစ်ပြည့်လို့တာဝန်ရှင်တို့အမတ်တရအတော်ရှင်တို့ဒီနေ့ညတရားနာပြီးတော့ပေါင်းတော်လို့ဘာတရားဟောဖို့စိတ်ကူးတာတော့တော့တရားဝဲက၃ညဆိုတော့တရားနဲ့တရားဆက်ဆက်မှုလေးလည်းရှိနေတယ်ပေါ့အဲ့ဒါဘာလို့ရှင်တို့ဆိုတော့ဘုရားတိုင်းဘုရားတိုင်းဆုံးမတော်မူခဲ့တဲ့မြတ်စွာဘုရားတို့ရဲ့အဆုံးအမအနှိမ့်ချုပ်တို့တရားနာမှာပေါင်းတော်ဟောင်းတို့အားလုံးစိတ်ထဲနှလုံးထဲမှာအလွန်တရာမှယဉ်ပြီးကျွမ်းဝင်မှုရှိသလားဖြစ်တဲ့အဆုံးအမပေါ့ဘုရားတိုင်းဘုရားတိုင်းရဲ့အဆုံးအမအားလုံးတို့ရဲ့အနှိမ့်ချုပ်လို့ဆိုရမယ်တရားကဒါလေးရှိတယ်ပေးတော်တော်ဟောင်းတို့အားလုံးလည်းပဲကြားဖို့ကြပေးသားပါသဗ္ဗပပတ္တအကရဏကုသလတုပတံပရာသာသိတံပရိယောတပနာဣတံဗုဒ္ဓနာသာသနာနဲ့သဗ္ဗပပတ္တအကရဏမကောင်းမှုမှန်မြမပြုလို့ရဘူးဆိုရင်အဆုံးအမကုသလတုပတံပရာကောင်းမှုမှန်မြပြုလို့ကြရမယ်ဆိုတဲ့အဆုံးအမသတိတံပရိယောတပနာမိမိရဲ့စိတ်ကိုဖြူစင်အောင်တန့်ရှင်းအောင်ကြိုးစားအထောက်ရမယ်ဆိုတဲ့အဆုံးအမဒီအဆုံးအမဩဝါဒ၃ပါးဘုရားအထူးဇူတိုင်းတို့ရဲ့အဆုံးအမဩဝါဒအနည်းချုပ်ဖြစ်တယ်လို့ဒါပေးတာပေါ့တော်တော်အလုံးကြားဖို့ကြပါလားမို့လားဗျာဒါကိုဦးရှင်တို့မြေကျန်တောင်ကြီးကလေးဘွားတွေကစပြီးတော့မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုဓာတ်လို့လုံးထဲမှာလည်းအလွန်ရင်းနှီးစွာဒါရနေတဲ့စကားပိုင်းကလေးစာပိုင်းကလေးပေါ့မကောင်းမှုကြောင့်ကောင်းမှုကြောင့်ဖြစ်အောင်စိတ်ကိုဒါအချက်သုံးချက်ပေါ့နော်အဲ့ဒါဒီကနေ့ဦးဇင်းတို့မကောင်းမှုကြောင့်ဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောမယ်လို့စိတ်ကူးတင်ထားတယ်မနေ့ကမှတော့ကောင်းမှုကြောင့်ဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောကြမယ်ပေါ့နော်တပတ်ခါမှတော့ဖြူအောင်စိတ်ကိုဒါဆိုတဲ့အပိုင်းမြတ်စွာဘုရားရဲ့ဒေသနာတွေဆိုတာကအကျဉ်းချက်ပြီးတော့စဉ်းစားမယ်ဆိုရင်စဉ်းစားနိုင်တယ်လို့စဉ်းစားတတ်တယ်လို့ကျေကျေနဲ့သဘောနဲ့ဆိုင်တဲ့သဘောရှိပါတယ်နော်အဲ့တော့ဒီကနေ့ကမကောင်းမှုကြောင့်ဆိုတဲ့နေရာမှာမကောင်းမှုဆိုတာဘာတွေကိုပြောတာတော့မကောင်းမှုမှာဘလို့အစွမ်းတတိတွေရှိတာတော့အဲ့ဒီမကောင်းမှုကိုဘာကြောင့်မြတ်စွာဘုရားကကြောင်းကျင်ခိုင်းတာတော့အဲ့ဒီမကောင်းမှုတွေကိုရှောင်ဖို့ကြိုးစားတဲ့နေရာမှာဘယ်လိုကြိုးစားအထောက်ကြမလို့ဆိုတဲ့လေဘုံပေါင်းများစွာရဲ့အဖြစ်ဖြစ်မယ်လို့လည်းထင်ပါတယ်နော်။ဒါကြောင့်ဒီလိုပေါင်းတော်တို့ဒီဦးဇင်းတို့အဆုံးအမတွေနဲ့ပတ်သက်ပြီးတော့တိစလိုလိုနဲ့မတိတဲ့အရာတွေကလည်းအများကြီးရှိနေတာ哦ဟုတ်လား။ဒါကြောင့်ဒီနေ့များတိတိသားတွေလည်းပဲပို့ပြီးတော့ရှင်းလင်းသွားစေဖို့မတိသေးတာတွေပါခဲ့မယ်ဆိုရင်လည်းတိသွားစေဖို့ဆိုတဲ့ကြွယ်ချက်နဲ့တော့အလွန်တရာမှအခြေခံကြတဲ့လက်ဆောင်ပြရဲ့တရားဒေသနာမကောင်းမှုကြောင့်ဆိုတဲ့အပိုင်းလေးကိုနားယူကြည့်ကြရအောင်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အမတန်ဤကံကြည်လင်တော်မူတဲ့မဟာကရုဏာကို
အခုယောနောင်မှာဆင်းရဲဒုက္ခတွေကိုဖြစ်စေလိမ့်မယ်လို့ဒီလိုပြောရမယ်။အဲ့ဒီချက်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဒေဝဒဟသုတ္တမဆင်သာတိပုတ္တရာကုရမေကြီးပြောခဲ့တဲ့စကားတစ်ခုရှိတယ်။ဘာပြောတာလဲဆိုတော့အခုတလေတံမေဥပတံပိစဝိဟရံတော်
Diti sewa dhamme dhokho viharo Tawikato ta upayato ta trilaho kayata bira Pramarana dhukati padikengkare Akutala padabiyo shindaji hogehe sanabona Pagyarodoro Akutala dhamme upadhamme sa vihara dhore Akutari vokyu biro Makongari vokyu biro la niyame suyene Diti sewa dhamme dhokho viharo Lolode Pisopa Akaitama Gove Sineyan Niyali Mehide Achimha Samono Agudo Akuchilo Sine Akuchilene Dinema Agudo Suranga Kayagan Sine Vajigan Sine Manogan Sine Kayaga Agudo Surene Yama Bida Babro Valo Jethe Tumbiro Nale Naimazi Vajiga Agudo Suravalo Jethe Tumbiro Nale Naimazi Manoga Agudo Suravalo Jethe Tumbiro Nale Naimazi Be Agudo Vesiche သူတို့အားလုံးကာယကံဝစီကံကိုမဆိုထားနဲ့မနောကံအကုဒုမတော်မှာပူလောင်မှုအခြေအနေရှိတယ်။အကျိုးတွေအလုပ်တွေဒီလုံယူနေကြတော့ဒါအကြီးကြီးပူလောင်မှုဆင်းရဲမှုရှိကိုရှိတယ်။ဒါမှမဟုတ်ဒီအချက်ကလည်းပဲအကုဒုဖြစ်နေတဲ့အချိန်မှာကိုကိုကိုဝေဖန်စီစစ်တတိထားနိုင်တဲ့အနေအထားမျိုးများမှလာတယ်။အကုဒုဖြစ်ရတာဆင်းရဲတယ်လို့သိနိုင်။အကုဒုဖြစ်ရတာဆင်းရဲတယ်လို့သိဖို့ကလည်းတော်တော်တန်တန်တတိတုံးတန်ယုံရှ ဒုက္ခဝိဟာရောအကုသိုလ်ကိုပြုပြီးမကောင်းမှုကိုပြုပြီးဆိုရင်အခုလောလောဆယ်ကိုပဲဆင်းရဲနေတယ်။အဲ့လိုဆင်းရဲတဲ့နေရာမှာဘယ်ပုံစံနဲ့ဆင်းရဲနိုင်လို့ဆိုတော့သူကတဝိကာတော်မချမ်းမသာမပက်မသာဖြစ်နေတယ်။တဥပါယတော်အလွန်ပင်ပန်းနေပင်ပန်းမှုနဲ့တဝံဖြစ်နေပေါ့ဇာလို့ပြောရရင်။တပရိလာဟောပူလောင်မှုနဲ့တဝံဖြစ်နေတယ်။အကုသိုလ်တစ်ခုခုဖြစ်ပြီဆိုလို့ရှိရင်ကာယကံပဲဖြစ်ဖြစ်ဝိညာဉ်ကံပဲဖြစ်ဖြစ်မနောကံပဲဖြစ်ဖြစ်ဘယ်လိုအကုသိုလ်ကံပဲဖြစ်ဖြစ်ဟုတ်လားဖြစ်ပြီဆိုတာနဲ့တဝိခါတော့အဲ့မချမ်းသာတော့ဘူးတဲ့။တဥပါယတော့အဲ့ဒါတော်တော်ပင်ပန်းသွားပြီဒါကတော့အကုသိုလ်ပကြီးအသေးပေါ်မှာမူတည်နေပေါ့အကုသိုလ်ကြီးရင်ကြီးသလောက်ပင်ပန်းဖို့လည်းကြီးနေ။တသိလာဟောတဲ့ပူလောင်မှုနဲ့တဝန်ဖြစ်တယ်တဲ့။ဟိုတချို့အကုသိုလ်တွေကြီးနေကြရင်မင်းနဲ့နှိုက်ခံရတယ်လို့မျိုးတစ်ခုလုံးပူလာတာတောင်ရှိတယ်လို့ဆိုတယ်ဒီလိုချွေးချွေးပေါ်ကြီးကြံပြီးတော့နော်ကြော်ရလန်းအားနဲ့တကယ်ပူလောင်ရတဲ့အနေထားအထူးသဖြင့်ဒေါသအကုသိုလ်ဖြစ်ရင်တော့အလွန်တိလာတယ်။နော်ဒေါသဖြစ်လို့ရှင်တချို့ပင်ပန်းမကပင်ပန်းပြီးတော့အသက်ပါဆုံးရှုံးသွားတာတွေတောင်းရှိတယ်။ဒါကြောင့်မြတ်စွာဘုရားကဒီဒေါသဆိုတာနဲ့ပတ်သက်ပြီးတော့ပြောထားတာတွေကောင်းတဲ့မှအမှန်ရတယ်။ဘာပြောထားတာဆိုတော့ဒေါသိနာအပိဘုတော်ကိရိယာဒိနာစိတ်တော်အတ္တပြပါရယတိစီတိပြာပြပါရယတိစီတိဒေါသဆိုတဲ့အကုသိုလ်ဖြစ်လာပြီးလွှမ်းလာပြီးဆိုလို့ရှိရင်အတ္တပြပါရယတိစီတိကိုယ့်ကိုယ်ကိုချင်းရဲကိုကြံစီအားထုတ်လာတယ်ဘလောက်အောင်ရအောင်တော့နော်ဒီလိုတဲ့တတဝါကိုယ့်ကိုယ်ကိုအခြေဆုံးပါဒါပေမဲ့ဒေါသဖြစ်လာပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိုချစ်ပါတယ်ဆိုတော့ကိုယ့်ကိုယ်ကိုပဲချင်းရဲကိုကြံစီအားထုတ်လာတယ်ပြာပြပါရယတိစီတိသူတော်ဘချင်းရဲဖို့အတွက်ကြံစီအားထုတ်လာတယ်ဒါရမကဘူးလေစိတ္တိကံဒီဒုက္ခဒေါမနတပိတံဝေတိတိလေစိတ်ထဲမှာလည်းအလုံးမသက်သာတဲ့အခါရခက်တဲ့ဒုက္ခဒေါမနတတဘောကိုခံစားသွားရသည်လေဒါကြောင့်ဒီလောက်ပေါင်းပြီးတော့ဒီလိုဒေသနာတွေကိုကိုယ်စိတ်ထဲကနားလည်မှုအတိအဝန်ရှိအောင်ကြိုးစားအားထုတ်ဖို့မလိုဘူးလားလိုတယ်အဲ့တော့အကုသိုလ်ဖြစ်ပြီးဆိုရင်တော့လောလောဆယ်ဆင်းရဲတယ်ဘယ်လိုဆင်းရဲမလို့တဝိကတော်မချမ်းသာတော့ဘူးတဥပါယတော်ပင်ပန်းလာပြီတပရိလံရောအလွန်ပူလောင်လာပြီဒါပြေဆုံးပါမှာပဲခင်ရဲပဲပေါ့နော်နောက်ပြီးတော့ဘာပြောလို့ဆိုတော့ကာယတ္တပေရာပရံပရဏဒုက္ခတိပါတိသင်္ခါရဒီခန္ဓာကိုယ်ကြီးပြည့်စည်လို့တည်ပြီးဆိုတာနဲ့အဲ့ဒါရုပ်ညံ့တဲ့ဘဝပူလောင်တဲ့ဘဝတွေကိုလည်းပဲပုတ်ပြစ်နိုင်တဲ့အစွမ်းရှိရဲ့ဒီချက်ကတည်းကဓမ္မဥဉ္ဇဉ်တို့အရှင်မြင်ရတဲ့ပုဂ္ဂိုလ်တွေဉာဏ်ရှိရတဲ့ပုဂ္ဂိုလ်တွေအတွက်အလေးအနက်တဲ့နယ်လို့အရင်တည်းနဲ့အလေးထားပြီးတော့စဉ်းစားခြင်းတဲ့နယ်လို့တည်းနဲ့ဘာလို့လဲဆိုတော့ဘဝကတိတ်မကြအောင်ပဲဟုတ်လားဒါကြောင့်မလို့ဦးဇင်းတို့ဒီလူဘဝကြီးကအငြင်းနေရရမှာမဟုတ်ဘူးဆိုတာတော့လူတိုင်းသိပါလေစဉ်းစားကြည့်မှလည်းသိတာတော့ဒါကလည်းပဲတစ်ခါတည်းကြတော့တိတော့တိတယ်မေ့ထားတယ်ဆိုရင်လည်းမတိတာနဲ့ကတိတ်ပြီးတော့မထူးဘူးပေါ့အဲ့ဒါဘဝဆိုတာကအငြင်းထောင်တာဒီတိုင်းကြီးနေရမှာမဟုတ်ဘူးတည်ကြတော့တစ်နေ့တစ်ချိန်မှာပြည့်စည်ရလိမ့်မယ်ပေးပြီးဆိုတော့လည်းပဲတီးပြီးပြီးပြီးအေးပြီးလို့ပြောလို့မရအောင်တချို့ကဒုက္ခတွေသိကျုံလာပြီးဆိုရင်ပြင်မအေးမှလည်းတူပါရဲ့ကြောင်ရတာရှိတေးလည်းမအေးပါဘူးတေးလို့အေးရင်တော်တော်ကောင်းတာပေါ့တေးလည်းမအေးပါဘူးဘာလို့ဆို ဘဝတစ်ခုခုချက်ပြီးတော့တည်ရဖို့ဖြစ်ရနေတယ်။ဒီဘဝဆိုတာအရင်ဘဝကရဲ့အချက်ပါ။ဒီဘဝရဲ့ဆက်နောက်ဘဝဆိုတာတည်ရဖို့ချက်ပြီးတော့ဖြစ်တယ်။ဘာကြောင့်ဘဝတွေကတဘဝပြီးတဘဝဆက်ဆက်ဖြစ်နေတယ်လဲ။ဘာကြောင့်တပည့်တော်တို့ကတဘဝပြီးတဘဝဆက်ဖြစ်နေရမှာလို့ကံပြီးကံမှပြောနိုင်တယ်လေလို့မိမိဆိုရင်ဘဝတဏ္ဍာမကင်းသေးလို့ပါ။ဒီလိုက်ဘာမကင်းသေးလို့။အေးဘဝတဏ္ဍာမကင်းသေးရင်ဘဝဆိုတာဆက်ဖြစ်မယ်။အဲ့တော့ဘဝတဏ္ဍာဆိုတာဘာကိုပြောတာလဲဆိုတော့ဘဝရဲ့ပုံမှာလူချင်းမမောတဲ့သဘောတွေ့တာတဲ့သဘောခင်းမင်းတဲ့သဘောလူငယ်တွေနားလည်အောင်ပြောမယ်ဆိုရင်ဘဝတဏ္ဍာဆိုတာဘဝတိုင်းမှာနေခြင်းနေဆိုတဲ့သဘောပါပဲအဲ့ဒီသဘောလူတိုင်းမှာမရှိဘူးလားရှိတယ်အဲ့ဒီဘဝတဏ္ဍာမကင်းလေသေးတဲ့မြတ်ဒကာရမတို့ဦးဇင်းတို့တွေကတဘောပြီးတဘောဆက်ပြီးတော့ဖြစ်ကိုဖြစ်ရမယ်အဲ့လိုဖြစ်တဲ့နေရာမှာယုံညံတော့ဘဝမှာဖြစ်မလားမြင့်မြတ်တော့ဘဝမှာဖြစ်မလားဆိုတာကတော့ကိုပြုထားတဲ့ကံတရားပေါ်မှာမူတည်တယ်အဲ့တော့အမှုတို့ရဲ့အစွမ်းတတိကတော့ယုံညံတော်ဘဝကိုပို့နိုင်တဲ့အစွမ်းတည်းပဲရှိတယ်လို့မြတ်စွာဘုရားအဲ့လိုဟောတယ်။ဒါကြောင့်အဘုဒ္ဓတို့ဒီရှင်ရဒုက္ခကိုဖြစ်စေတဲ့ဆိုတဲ့နေရာမှာအခုလည်းရှင်ရနေတယ်၊နောင်လည်းရှင်ရနေတယ်။ဒီပိဿုဘဘဝမှာလည်းရှင်ရနေတယ်၊နောင်တန်လျာဘဝမှာလည်းရှင်ရနေတယ်။ဒါကြောင့်အဘုဒ္ဓတို့ကိုမပြူရဘူးလို့မြတ်စွာဘုရားတားတာ။ဒီနေရာမှာဦးဇင်းတို့တန်လျာမှာဆက်ပြီးရှင်ရနေတယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့အဘုဒ္ဓရာအောက်ဆွေတရားဖြစ်တယ်ဆိုတဲ့အချက်ကိုမြတ်စွာဘုရားအတိအမြဲဟောထားတာရှိတယ်။ရေပြည့်စီအဘုဒ္ဓလာဓမ္မသတ်မိတည်းအတော်ပါတယ်ကမဏီရာ။ဒီလိုကပါပြောလို့ဆိုတော့အဘုဒ္ဓတရားမှန်တယ်များဘယ်လိုအဘုဒ္ဓမျိုးပဲဖြစ်ဖြစ်အတော်ပါတယ်ကမဏီရာအောက်ကိုဆွဲချတဲ့အသံတတိပဲရှိတယ်။အောက်ဆွေတရားလို့အတူတူနားလည်ရမှာ။အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့တာယုပါဠိတော်ထဲမှာဟောဦးဇင်းတို့အတိပန္နကဇာတိကြီးရဲ့သားမြတ်စွာဘုရားကြီးကိုလမ်းပြီးတော့မေးတာတခုရှိတယ်။ဒီမေးခွန်းရဲ့အခြေကိုလည်းပိဋိတ်ပေါင်းတော်တော်များများများကြားလို့ပြီးသားပါ။အဲ့တော့မြတ်စွာဘုရားအဲ့ဒီအာလဝိပီအဲဦးဇင်းတို့ကြွသွားတဲ့အခါမှာအဲ့ဒီဇာတိကြီးရဲ့သားကရောက်လာ။ရောက်လာပြီးတော့သူကဗန်ပြီးလို့ဆိုတော့မြတ်စွာဘုရားအဲ့ဟိုရေကရန်ကိုကန်ပြီးတော့မှော်ပန်းကိုပန်ပြီးတော့ဒီရင်ကိုရှင်းပြီးတော့မိပူဇော်လေးရှိတဲ့ပုံနာတွေတိစ္ဆာဘုံမိအနောက်တိုင်းမှာနေတဲ့ပုံနာတွေကပြောနေတယ်။သူတို့ကတီးပြီးတဲ့လူတွေကိုတီးပြီးတဲ့နောက်မှာကောင်းရမြတ်ရဘဝကိုရောက်အောင်လုပ်ပြနေတဲ့သံတတိရှိတယ်လို့သူတို့ကပြောနေတယ်။အဲ့တော့မြတ်စွာဘုရားလည်းပဲဒီတတ္တဝါတွေကိုအလွန်တနာကျင်နာတော်မူတယ်။ကောင်းစားချမ်းသာစေခြင်းနဲ့လို့အလွန်နာမည်ကြီးပါတယ်မြတ်စွာဘုရားကတတ္တဝါတွေတီးပြီးတဲ့နောက်မှာကောင်းရမြတ်ရဘဝကိုရောက်အောင်ကတန်းကြတဲ့ဘဝကိုရောက်အောင်လုပ်ပြနေတဲ့သံတတိရှိပါလားလို့ဒါသူကတော့ပုံမှန်နဲ့မေးရပါမေးတော့မြတ်စွာဘုရားကဒါကညီတဲ့ဒီနေရာမှာတင့်ဟုတ်ကံကပြန်ပြီးတော့မေးရမယ်တင့်တဲ့လူဖြစ်ပါတဲ့အဲ့ဒါပါလို့ဆိုတော့လူတယောက်ကဒီကံကြီးလေးကိုကြောက်ခဲလုံးကြီးတုံးပြစ်ထားလိုက်တယ်အဲ့လိုပြစ်ထားလိုက်တော့ကြောက်ခဲကယူတဲ့တိတ်ကြီးကအားကြီးရဆိုတော့ဒီလေးကိုနှက်သွားမယ်ပေါ့အဲ့ဒီဒီမှာလူတွေအားလုံးစုဝေးပြီးတော့အဲ့ဒီဒီကံကြီးရဲ့ဘေးမှာစုယုံရောက်လာပြီးတော့ကြောက်ခဲကြီးရေပေါ်ပေါ်ပါလေကြောက်ခဲကြီးရေပေါ်ပေါ်ပါလေလို့ဝမ်းဝမ်းပြီးတော့ထူတောင်းနေမိဆိုရင်အဲ့ဒီကြောက်ခဲကြီးကရေပေါ်ကိုပေါ်လာနိုင်သလားတဲ့ပေါ်မလာနိုင်ပါဘူးတဲ့အဲ့ဒီဥပမာတိုင်းနေတဲ့မကောင်းမှုဒုစရိုက်တွေကိုပြုထားတယ်ကာယကမှုဝိညာဉ်မှုမနောကံမှုနောက်တာသုံးပါးနဲ့မတင်သေးတာအဖြစ်မကင်းတာတွေကိုလှုပ်ထားတဲ့ပုံကိုယ်ကိုပေတဲ့နောက်မှာနော်ဒီကံရဲ့အကျိုးပေးကိုပြောရမယ်ဆိုရင်ဒါမကောင်းတဲ့နေရာကိုပို့မှာပဲဟုတ်လားအဲ့ဒါကိုလူတွေကဝိုင်းပြီးတော့ကောင်းရာတုပ္ပတိရောက်ပါလေကောင်းရာတုပ္ပတိရောက်ပါလေလို့ဝိုင်းဝန်းပြီးတော့ထူတောင်းတော်လေးပဲကြောက်ခဲကြီးရေပေါ်ပေါ်ပါလေလို့ထူတောင်းလို့မရသလိုမျိုးလို့ညံ့ပါပဲဥမာပေးဟုတ်လားအာလူတယောက်ပေးသွားတယ်ကောင်းတာတွေပဲလုပ်တယ်ဆိုရင်တော့ကောင်းမှုရဲ့အကျိုးကတော့ဗာနဲ့ဥမာတူလို့ဆိုတော့ဆန့်ကျင်ဘက်ပေါ်သူကျတော့ဘလို့ဥမာပေးလို့ဆိုတော့တခါကြီးရဲ့အဲ့ဒီရေကန်တဲ့ဟိုပဲထောပအိုးကိုဖြစ်စီစီအိုးကိုဖြစ်စီရိုက်ခွေးချလိုက်တယ်ဆိုလို့ရှိရင်ထောပတိစီကရေမျက်နှာပေါ်မှာဝိတ်တက်ပြီးတော့နေရင်ပဲ။ကိုညာဘွေးရတာလည်းဒီထဲကိုနေသွားမယ်ပေါ့။ထောပတို့စီတို့ကဒီထဲကိုနေတဲ့သဘောမရှိတဲ့အတွက်တော့သူဟန်ပေါ်နေတယ်။အဲ့ဒါကိုလူတွေကဝိုင်းဝန်းပြီးတော့ဒီထောပတိစီကဒီထဲနေတော့ပါလိမ့်လို့ဝိုင်းဝန်းပြီးတော့ထူတောင်းမယ်ဆိုရင်လည်းသူဟန်တက်သွားတဲ့အကြောင်းမရှိဘူးပေါ့။အဲ့ဒါကုတုတရားကတော့သူကဥဒ္ဒံပါခင်ကမဏိယ။နောက်အထက်တန်းကြတဲ့နေရာကိုတစ်ဖြည်းဖြည်းနဲ့တင်ပေးနိုင်တဲ့အစွမ်းတတိပေါ့။ဒါကြောင့်ပြည်သောဘောတော်တို့အဘုဒ္ဓတရားတွေဆိုတာအခုလည်းသင်ရသေးတယ်။နောင်လည်းပဲသင်ရသေးတယ်။တဖြည်းဖြည်းနဲ့အောက်တန်းကျသွားသေးတယ်ပေါ့။တဖြည်းဖြည်းနဲ့အောက်တန်းကျသွားသေးတယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ ဟိုတခုပြောနေတယ်ပေါ်လာတယ်နဲ့အဲ့ဒါဘာလို့ဆိုတော့ဦးဇင်းတို့ကောသလမင်းကြီးကိုမြတ်စွာဘုရားဟောတာတဲ့သက္ကတာဝကတာရေးပွားရီတော်မှာလာတယ်ဟိုပုဂ္ဂလတုတ်တာဆိုတာရှိတယ်အဲ့ဒီတည်းမှာဘာဟောတာဆိုတော့မင်းကြီးတဲ့လောကကြီးမှာလူ၄မျိုးရှိတယ်တဲ့အဲ့ဒီလူ၄မျိုးအကြောင်းကိုဝေဖန်ပြတဲ့အခါမှာအကုသိုလ်တရားတွေဟာအောက်ကိုဆွေးချနိုင်တဲ့အစွမ်းတတိရှိတယ်ဆိုတော့ပို့ပြီးပေါ်လွင်ခင်ကြတယ်ပေါ့ဘာပြောလို့ဆိုတော့လူ၄မျိုးကဘာလို့ဆိုတော့တမောတမပရာယဏအမောင်ကလာပြီးတော့အမောင်နှဲကိုသွားတဲ့အမျိုးအစားတမောသောတိပရာယဏအမောင်ကလာပြီးတော့အလင်းကိုသွားတဲ့အမျိုးအစားဟုတ်လားသောတိတမပရာယဏအလင်းကလာပြီးတော့အမောင်ကိုသွားတဲ့အမျိုးအစားသောတိသောတိပရာယဏအလင်းကလာပြီးတော့အလင်းကိုသွားတဲ့တတဝအမျိုးအစားလို့ညတော်ဘုရားတတဝတွေအလုံးကိုတူရာစုလိုက်မယ်ဆိုရင်ဒီအစီအမျိုးအစားလေးမျိုးထဲမှာအကျုံးဝင်နေဆိုပြီးတော့အဲ့ဒါဦးဇင်းတို့တမောတမပရာယဏဆိုတာဘာလို့ပြောတာလဲဆိုတော့အကျိုးလူသားတွေရဲ့ဘဝဟာမျိုးရိုးအချင်းဖြစ်ပြီးရုပ်ရည်အချင်းဖြစ်ပြီးတက်ကြွမှုပညာအချင်းဖြစ်ပြီးကျန်းကျန်းမှုပိုင်ဆိုင်မှုဥစ္စာဒနာအချင်းဖြစ်ပြီးအစကရရာအလွန်တရာမှနှိမ်ပါလာတယ်ဘဝအကျိုးလေးအခြေအနေမကောင်းမှုပေါ့ဟုတ်လားဒါပေမဲ့လို့ဘဝအကျိုးလေးအခြေအနေမကောင်းလို့ကောင်းကောင်းမွန်မွန်နေရလားဆိုတော့အဲ့လိုမနေဘူးအကိုလည်းလည်းမကောင်းတာတွေကိုလုပ်တယ်နှုတ်နဲ့လည်းမကောင်းတာတွေကိုပြောတယ်စိတ်နဲ့လည်းမကောင်းတာတွေကိုတွေးကြံနေဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတမောတမပရာယဏအမောင်ကနေလာပြီးတော့အမောင်ထဲကိုသွားမဲ့ပုဂ္ဂိုလ်အမျိုးအစားရယ်ဥပမာဘာနဲ့တူတော့ဆိုရင်အမောင်တစ်ခုကနေအမောင်တစ်ခုကိုကူးပြောင်းသွားတယ်လို့မျိုးမရှင်းအညစ်ကြေးတွင်တစ်ခုကနေမရှင်းအညစ်ကြေးတွင်တစ်ခုကိုကူးပြောင်းသွားတယ်လို့မျိုးဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားဥမာပေးတာသူတက်လာကြတဲ့အကြောင်းသိမရှိဘူးပေါ့ဟောဒါကတမောတမပရာယဏတော့အမောင်ကနေအမောင်ကိုသွားတာလာတဲ့အမောင်ကသွားတော့လေမောင်နေတော့ခေါ်တချို့ကြတော့ဘောအယူမေးအဖြစ်နေတော်တော်ညံ့ပြင်းနေပေါ့ရုပ်ရည်ရောတက်ကြွမှုရောပိုင်ဆိုင်မှုရောတိုင်ဝမ်းရောနော်အကုန်လုံးဘာမှတို့မှအဆင်အံမရှိလားတို့တော်လေးလေတို့ကကိုယ်နဲ့မကောင်းတာကိုမလုံနှုတ်နဲ့လည်းမကောင်းတာကိုမပြောစိတ်နဲ့လည်းမသိမ့်တော်လာရုံညံ့တာတွေအောက်တန်းကြတာတွေကိုမတွေ့ဘူးအဲ့လိုကာယကံဝစီကံမနောကံကံသုံးပါးကိုအဆင်အံမြင့်အောင်ပန်းချင်းအောင်အပြစ်ကင်းအောင်ကြိုးစားပြီးတော့ထိတိနိုင်တဲ့ပုံပေါ်ကြတော့အဲ့ဒါအမောင်ကလာပြီမလို့အလင်းကိုသွားမယ်လို့လေအဲ့ဒါကိုမြတ်စွာဘုရားဥမာဘလို့ပြောဆိုတော့ညီကြီးကနေပြီးတော့ပလင်ထက်ကိုတက်လိုက်တယ်လို့မျိုးလေပလင်ထက်ကနေပြီးတော့ငင်းကြိုးကုန်းဘောကိုတက်လိုက်တယ်လို့မျိုးငင်းကြိုးကုန်းကနေဆင်ကြိုးကုန်းဘောကိုတက်လိုက်တယ်လို့မျိုးဆင်ကြိုးကုန်းကနေကျက်သက်ထက်ကိုတက်လိုက်တယ်လို့မျိုးပဲအစကတော့သူကအစင်တန်းနေနေပေါ့သို့တော့ကျုံညံ့တာတွေကိုရှောင်ကျင်သွားခြင်းသူ့ကိုယ်သူအရှင်တန်းမြင့်အောင်ကြိုးစားတဲ့အတွက်ကြောင့်သူဟာအမောင်ကနေလာပြီးနေတော့အလင်းကိုတွားမယ်။တမောဇောတိပရာယဏ။နောက်တတိယပုဂ္ဂိုလ်ကျတော့အလင်းကနေလာပြီးတော့အမောင်နဲ့ကိုတွားတာ။တချို့ဘဝရုပ်ရည်အခြေအနေအလွန်ကောင်းတယ်။ရုပ်ရည်လည်းပဲချုံမောတယ်၊လမ်းပါတယ်၊ပညာလည်းတက်တယ်။ဟုတ်လား၊ဒီဝဥစ္စာပိုင်ဆိုင်မှုလည်းကြီးကျယ်တယ်၊အတိုင်းဝိုင်းလည်းကောင်းတယ်၊အစားအသောက်လည်းကောင်းတယ်ပေါ့။သို့တော့ကိုယ်နဲ့မကောင်းတာတွေကိုလုပ်မယ်။နှုတ်နဲ့မကောင်းတာတွေကိုပြောမယ်စိတ်နဲ့မသိမ့်တော်တာတွေကိုတွေးတော့မယ်ကြံစည်မယ်ဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ဘဝဟာနှိမ့်ချသွားမှာပဲအဲ့ဒါအမောင်ကအဲ့လင်းကနေလမ်းပြီးတော့အမောင်ကိုတွန်းပါအဲ့ဒါပြက်သက်ခဲကနေပြီးတော့ရှင်ကျောကုန်းကိုဆင်းလိုက်တယ်လို့ပြောရှင်ကျောကုန်းကနေမြင်းကျောကုန်းမြင်းကျောကုန်းကနေပလင်ပလင်ကနေပြီးတော့ညီကြီးကနေအမောင်နဲ့တို့ဝင်သွားအဲ့လိုမျိုးဆိုပြန်ဥမာပေးတယ်ဟုတ်လားဒါမျိုးမဖြစ်ဖို့လိုတာပေါ့နော်လာလာကတော့အလင်းကလာလာပဲပြီးတော့အမောင်နဲ့ကိုတို့ဆင်းသွားနောက်ဘုရားပုဂ္ဂိုလ်ကြတော့အလင်းကနေလမ်းပြီးတော့အလင်းကိုသွားအဇောတိဇောတိပရာယဏသူ့ဘဝရုပ်ရည်အခြေအနေအလွန်ကောင်းတယ်အစားအသောက်ရအဆင့်တန်းရှိတယ်ဒါပေမဲ့လို့သူကဒီအဆင့်တန်းရှိတာတွေကိုအကြောင်းပြုပြီးတော့အကုသိုလ်မှုမဖြစ်အောင်ကြိုးစားနေအားထုတ်တယ်ကိုယ်နဲ့လည်းမကောင်းတာကိုမလုပ်ဘူးနှုတ်နဲ့လည်းမဟုတ်တာကိုမပြောဘူးစိတ်နဲ့လည်းမတင့်တော်တာကိုမတွေးဘူးအဲ့လိုထိမ့်သိမ့်နိုင်တဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ကအလင်းကလာပြီးတော့အလင်းကိုပဲသွားလိုက်တယ်ဟုတ်လားပလင်တစ်ခုကပလင်တစ်ခုကိုကူးပြောင်းတယ်လို့မျိုးရှင်ကျောကုန်းကလည်းရှင်ကျောကုန်းကိုကူးပြောင်းတယ်လို့မျိုးကက်တက်ကလည်းကက်တက်ကိုကူးပြောင်းတယ်လို့မျိုးလို့ယေရှုဘုရားဥမာပေးတယ်။နောက်ဇောတိဇောတိပရာယဏအလင်းကလာပြီးတော့အလင်းကိုတွားလာ။အဲ့တော့ဦးဇင်းဒီသုတ်တန်လေးကိုကြားပြတ်ဝေဖန်ကြည့်ရမယ်ဆိုလို့ရှိရင်ကိုဘလို့အနေထားမျိုးကလာတယ်ဆိုတာကသိပြီးတော့အရေးမပါဘူးလို့ဆိုနိုင်တယ်။ကိုဘေကိုသွားမလဲဆိုတာကအလွန်အရေးပါတယ်လို့ဆိုနိုင်တယ်။ဟောတော့အတိတ်ဆိုတာကပြီးခဲ့ပြီ။အဲ့ဒါကတော့မရှိတော့ဘူးလုံးလုံးလည်းရလားမရှိတော့ဘူးဟုတ်တယ်မို့လားပြည့်ရဲ့အချိန်လေးကလည်းအခုပြုတ်ပုံမှန်လေးခတ်နေတာတော့ရှိတယ်တို့တော့အတိတ်ကတော့ဘာမှတော့မရှိတော့ ဇရတိတံမဟိနတံအတိတ်ဆိုတာပြီးခဲ့ပြီကြောက်ခဲ့ပြီမရှိတော့ဟုတ်တယ်မဟုတ်လားအေးဒါကြောင့်တိတ်တော့ပေါ်တယ်ဟောလို့ဘယ်ကလာတယ်ဆိုတာတည်းဘယ်ကိုသွားမှလဲဆိုတာကပို့ပြီးတော့အရေးပါအရေးကြီးတယ်ပေါ့ဒါကောထိမ့်သိမ့်နိုင်တယ်မကောင်းမှုကိုဘယ်လိုပဲရှောင်နိုင်တယ်ဆိုရင်အမောင်ကပဲလာလာအလင်းကိုတွားနိုင်တယ်အလင်းကပဲလာလာအလင်းကိုတွားနိုင်တယ်ဘယ်ကလာလာတူအလင်းကိုဥတည်ရတယ်အကြီးကူကမကောင်းမှုကိုမရှောင်နိုင်လို့ဆိုရင်တော့အမောင်ကပဲလာလာအလင်းကပဲလာလာသူ့တို့သိပြီးတော့အကြောင်းမထိုးဘူးဘောတော့ပြည့်စုံပုံပေါ်လာတာအလွန်တူတောင်းတဲ့အခိုက်အတန့်တစ်ခုများလာဖြစ်တယ်ဆိုတာကပြည့်စုံအလုံးသဘောပေါက်တယ်ဟုတ်ရဲ့လားအေးဒါကြောင့်ဒီတုတ်တန်လေးကိုလေ့လာကြည့်ရင်ရသော်ပြန်လာမကောင်းမှုအကုသို့ဒီတစ်ဖြည်းဖြည်းနဲ့မိကျမိကျသွားတဲ့ဘက်ကိုပို့ပလိုက်တယ်ဆိုတာမတင်ကြဘူးလားတင်ကြတယ်ဒါကြောင့်အကုသို့ကိုဘာကြောင့်ရှောင်လို့ရသော်ပြန်ပြောတယ်ဆင်းရဲမှဆိုလို့ဘလို့ဆင်းရဲတွေတွေ့မှာတော့ခုလေးဆင်းရဲနဲ့နောင်လေးဆင်းရဲပဲအခုဦးဇင်းတို့ကနောင်ဆင်းရဲဆိုတာနဲ့ပတ်သက်ပြီးတော့ဒါနည်းနည်းလေးအခြေရှိပြီးတော့ပြောလိုက်တာပါဟုတ်ရဲ့လားအေးအဲ့တော့ဒီနေရာမှာအကုသို့ဟာဒီလိုဆင်းရဲဒုက္ခကိုဖြစ်စေတယ်ဆိုရင်အကုသို့ကိုဆင်းရဲဒုက္ခကိုဖြစ်စေတဲ့အကုသို့ကိုရှောင်ရမယ်ပေါ့ဒီချက်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားတိုက်တွန်းထားတဲ့အချက်ကလေးတစ်ခုလောကီမိမိပြောတာလို့အရင်အဲ့ဒါလေးကိုလည်းပြောဦးမယ်မြတ်စွာဘုရားဒီနေ့မှာသဝတိမျိုးလေးကိုမြတ်စွာဘုရားသုံးဟန်ကြွားတာဗျအဲ့လိုသုံးဟန်ကြွားတော့သဝတိမျိုးနဲ့ဒီလိုဒီတဝန်ကျောင်းရဲ့ဈာထဲမှာရေကန်တန်းရှိတယ်။အဲ့ဒီရေကန်ထဲမှာကလေးတွေတော်တော်များများငါးဖန်းနေရလို့ဆိုတယ်။အဲမြတ်စွာဘုရားအိမ်ထဲရောက်တော့ကလေးတွေကမြတ်စွာဘုရားကိုမြင်တော့နင်းနေတော့ဟိုရှုလို့ချမ်းသာတယ်ပြည့်စုံဖြစ်သွားမယ်ပေါ့။အဲ့ဒါမြတ်စွာဘုရားကဒီဟာကလေးတွေပဲလို့ရည်ရွယ်မရှုနိုင်ဘူး။အဲ့ဒါနဲ့အဲ့ဒီကလေးတွေကိုခေါ်ပြီးတော့မြတ်စွာဘုရားကအဖက်လုပ်ပြီးတော့ပြောတယ်။ဘာပြောလို့လဲဆိုတော့စသားကိုတဲ့။တင်းတော့ဟာရှင်ရဲ့ဒုက္ခကိုမနှစ်သက်ဘူးရှင်ရဲ့ဒုက္ခကိုကြောက်တဲ့ဘဝရှိသလားလို့မေး။မေးတဲ့အခါကျတော့ကလေးတွေကတရားစဉ်းစားပြီးတော့ဆက်တော့ဗျာဒီလိုလိုရှင်ရဲ့မှာကိုကြောက်ပါလေ။ရှင်ရဲ့ကိုဒီလိုလိုမလိုလားပါဘူးမနှစ်သက်ပါဘူး။ဒါ мян ရှိတဲ့လူတိုင်းဒီလိုပဲဖြေရမှာပါဟုတ်လားရှင်ရဲ့ကိုဒီမှာမလိုရင်ဘူးမနှစ်သက်ဘူးရှင်ရဲ့မှာကိုလူတိုင်းကြောက်တယ်။အဲ့လိုဖြေတဲ့အခါကျတော့မြတ်စွာဘုရားကဥဒန်းကျူးတယ်။ဒီကလေးတွေကိုရည်ရွယ်ပြီးတော့ခေါ်တာတော့မဟုတ်ဘူးပေါ့ဥဒန်းကျူးတယ်။ဥဒန်းဆိုတာကကိုယ့်ရဲ့စိတ်ထဲမှာဒီအယူဆတစ်ခုနော်လူငယ်ရင်းသားလေးအောင်ပြောရရင်ရိုးရိုးပြောရရင်ကိုယ့်စိတ်ထဲမှာတွေးတာနဲ့ထင်မြင်ထားတာကိုမမျိုးသိနိုင်လို့လောက်ကနေပြီးတော့အလိုလိုထွက်လာတဲ့စကားလို့အကျဉ်းပြောနိုင်တယ်ပေါ့ဟုတ်လားအဲ့ဒါမြတ်စွာဘုရားရဲ့နှလုံးတော်ထဲမှာဒီတရားဓမ္မတွေကမမျိုးသိနိုင်လို့လောက်ကနေပြန်ပြီးတော့ကြာလာတာအဲ့ဒီဥဒ္ဒန်းကဒါလေးကမှတ်သားကြရအောင်ပါပြောတာလို့ဆိုတော့သာသီဘယထဒုက္ခသာသာသီဟောဒုက္ခမပိညာမကတ္ထပါပကံကမ္မအာဝိဝံယတိဝါရဟောတဲ့ဒီလိုတော့ပြောရင်ဆိုတော့သတိပါယထဒုက္ခတာဒုက္ခကိုတကယ်လို့ကြောက်တယ်ဆိုရင်တဲ့သတိရောဒုက္ခမပင်ရန်ဒုက္ခကိုတကယ်လို့မနှစ်သက်ဘူးဆိုရင်တဲ့မကတ္ထပါပကံကမ္မအာဝိဝံယတိဝါရဟောတဲ့အာဝိဝံယတိဝါရဟောလူကိုယ်ရမှာပဲဖြစ်ဖြစ်လူရှိမှာပဲဖြစ်ဖြစ်မကတ္ထပါပကံကမ္မမကောင်းတာကိုမတင်တော်တာကိုယုံညံ့တာကိုမလုံချမ်းနဲ့လို့အဲ့လိုအဓိပ္ပာယ်ရဟုတ်လားပြန်ပြီးတော့အဖြောင်ပြောမယ်ဆိုလို့ချင်းမကောင်းမှုကိုအဲဆင်းရဲဒုက္ခကိုကြောက်တယ်ဆိုရင်ဆင်းရဲဒုက္ခကိုမနှစ်သက်ဘူးဆိုရင်မကောင်းမှုကိုကိုယ်ရမှာပဲဖြစ်ဖြစ်လူရှိမှာပဲဖြစ်ဖြစ်မလုံချမ်းနဲ့လို့ပြောအဲ့ဒီကိုယ်ရမှာပဲဖြစ်ဖြစ်လူရှိမှာပဲဖြစ်ဖြစ်ဆိုတဲ့ဒီဝိတေသနာဇာတိကအလုံးအရေးပါတယ်လို့အရင်ထင်တယ်ဘုရားလူတာမတူတူကိုကိုမကောင်းမှုလုပ်တယ်ဆိုရင်များတော့အချင်းကိုရမှာပဲလုပ်ကြတာဟုတ်လားလူသိမယ်ဆိုရင်သိပြီးတော့မလုပ်ခြင်းဟုတ်လားတကယ်တမ်းကတော့ရှိပဲလုပ်လို့ကိုရပဲလုပ်လို့မကောင်းမှုကတော့မကောင်းမှုပါပဲဟုတ်လားအဓိကကတော့သူများသိသွားလို့မကောင်းမှုတွေကပူပြီးတော့ထိုးသွားတဲ့အနေအထားမျိုးရှိတာမဟုတ်ပါဘူးဟုတ်လားအစိတ်ကိုကိုရမှာပဲတောက်တောက်ဟုတ်လားလူရှိမှာပဲတောက်တောက်သူကတော့အစိတ်ရဲ့အစွမ်းတက်တည်ကြမှာကြမှာပါပဲဟုတ်တယ်မဟုတ်လားသို့တော်တရားမတော်ဦးရှင်တို့တင်ကမကောင်းမှုကိုရှောင်တဲ့နေရာမှာမကောင်းမှုရဲ့အကျိုးလေးကိုကြောက်လို့ရှောင်နေဆိုတာလေလူကိရဲ့ခံရမှာဆိုလို့ရှောင်တဲ့အပိုင်းတွေကများနေတဲ့အနေအထားတွေမရှိဘူးလားရှိတယ်ဒါကြောင့်မြတ်စွာဘုရားကအာဝိဝံယတိဝါရဟောကိုရမှာပဲဖြစ်ဖြစ်လူရှိမှာပဲဖြစ်ဖြစ်မကတ္ထပါပကံကံမှာဘယ်လိုမကောင်းမှုမျိုးပေါ်မှာမပြုလို့ဖြစ်အောင်ရှောင်ပြန်တဲ့တယ်လို့အဲ့လိုပြောတာတကယ်လို့သာမကောင်းမှုကိုလုံးပြီလို့ဆိုရင်တော့တဲ့တင်တော့ဟာဖြစ်ပြီးတော့လည်းဆင်းရဲဒုက္ခကလွတ်မှာမဟုတ်ဘူးတဲ့ဒါလေးပါလေဟုတ်လားမကောင်းမှုကိုလုပ်ပြီးရင်တော့ဘာလဲလို့ဖြစ်ပြီးလို့လည်းဆ ဆင်းရဲဒုက္ခကလွတ်မှာမဟုတ်ဘူးတဲ့ဟုတ်ရဲ့လားဒါကြောင့်မြေတပေါင်းတော်တို့အကောင်းမှုရောင်းဆိုတာနဲ့ပတ်သက်ပြီးတော့ဒါဦးဇင်းတို့မကောင်းမှုရဲ့အနေအထားလေးတွေကိုစိတ်ထဲမှာစဉ်းစားမိတာလေးတွေကိုဆက်ဆက်ပြီးတော့ပြောကြည့်တာပါဟုတ်လားဒီနေရာမှာမကောင်းမှုဆိုတာရဲ့အစွမ်းတက်ပြီးကိုထိုက်တလောက်ပြောပြီးတော့မကောင်းမှုဆိုတာဘာတွေလို့မြင်ရတော့အလွန်ကြည်ကျက်နေလို့ပြောရမယ်နောက်ကရေကမကောင်းမှုမျိုးစုံရှိမယ်ဝိညာဉ်ကမကောင်းမှုမျိုးစုံရှိမယ်မနောကမကောင်းမှုမျိုးစုံရှိမယ်နောက်လောဘဒေါသမောဟတွေလည်းဒါမကောင်းမှုတွေပါပဲအကုသိုလ်တွေပါပဲဟုတ်ရဲ့လားဟိုတုတ်တန်တစ်ခုမှလည်းဆိုတော့ဘုရားဟောတာကဆိုလို့ရှိရင်မတားရကောင်းနေကြအကုသိုလ်အကုသိုလ်လို့ကောင်းကောင်းမွန်မွန်မှန်မှန်ကန်ကန်ပြောရင်လည်းဆိုလို့ရှိရင်နိဝရဏတရား၅ပါးကိုအကုသိုလ်လို့ပြောလိုက်ပါတဲ့ဟောဒါလေးတွေပဲမတားရကောင်းနော်အကုသိုလ်လို့မှန်မှန်ကန်ကန်ကျိုးခြင်းနဲ့ဆိုရင်နိဝရဏတရား၅ပါးကိုအကုသိုလ်လို့ပြောလိုက်ပါတဲ့နိဝရဏတရား၅ပါးဟာတက်တက်အကုသိုလ်တရားဖြစ်တယ်တဲ့နိဝရဏတရား၅ပါးဘာတွေလဲဆိုတာတော့ဒီတက်တို့အလုံးသိပါနော်ကာမိသန္တနိဝရဏကာမဂုဏ်တွေပေါ်မှာလိုလားတောင်းတတဲ့သဘောပြာပါဒနိဝရဏမကြည်မလန့်ဖြစ်ပြီးတော့စိတ်တူနေတဲ့သဘောလို့အကျဉ်းချင်းလူငယ်တွေနားလည်အောင်ပြောကြပါဆိုတော့ဒေါသပေါ့နော်ခိနမိတ်တနိဝရဏအိတ်ချင်းကကြီးတဲ့သဘောထိုင်းမှန်ကျင်းကြီးလေးကံဖြင့်တွေ့တဲ့သဘောပေါ့နော်ဒီမှာတော့ဩရိတကုက္ကုသနိဝရဏစေရကြံ့နေခြင်းကုက္ကုသဆိုတာကတော့ပြုပိသာအမှုလို့မပြုရသေးတဲ့ကုသိုလ်နဲ့ပတ်သက်ပြီးတော့နောင်တတပံပူပိုင်နေခြင်းပေါ့ဒါဩရိတကုက္ကုသပြီးတော့မှတော့ဝိသိကိစ္စနိဝရဏမှန်တရားတွေနဲ့ပတ်သက်ပြီးတော့တို့လို့တို့လို့တွေးတော့ပြီးတော့မဆုံးဖြတ်နိုင်မင်းနဲ့ရှေ့တူရမလို့နောက်ဆုံးရမလို့အဲ့လိုမျိုးဖြစ်နေတဲ့သဘောကိုဒါဝိသိကိစ္စအဲ့ဒီတရားတွေကိုအကုသိုလ်လို့ပြောလိုက်ပါတဲ့ပြန်ဆိုပြန်ပြောတယ်နော်ဒါကြောင့်ဒီကဘောတရောတို့မကောင်းမှုဆိုတာဘာတွေလဲမကောင်းမှုဆိုတာဘယ်လိုဆုံးတတိရှိတယ်လဲထိုက်တလို့တာပြောလိုက်ကြအဲ့တော့ဦးဇင်းတို့ဒီကနေ့ညဦးစားပေးလို့ပြောနေတာကအဲ့ဒီမကောင်းမှုကိုရှောင်ရမယ်ဆိုတဲ့နေရာမှာဘယ်လိုရှောင်မလဲဆိုတဲ့အပိုင်းပါဟုတ်လားမကောင်းမှုကိုလူတိုင်းရှောင်ဖို့ကြိုးစားပါပဲထိုက်တလို့တော့ကြိုးစားတာပါပဲဟုတ်တယ်မို့လားတခါတမလို့မကြိုးစားဘူးလားကြိုးစားပါလေဒါပေမဲ့တခါတလေအလူတရားသဘောတွေကတိတ်ပြင်းထန်နေတယ်ကိုယ်ကတည်းကမေးလျော့နေတယ်ဆိုရင်လည်းလုံမိသွားတာတွေကျုံမိသွားတာတွေလည်းရှိတာပေါ့တို့တို့လည်းမကောင်းမှုကိုရှောင်ဖို့ကြိုးစားတယ်ဆိုတာကတော့လည်းအမှန်ပဲမကြိုးစားဘူးလားကြိုးစားတယ်ကြိုးလေကြိုးစားခြင်းနဲ့ဒုတိယဒီလိုတရားဒေသနာတွေကိုနားတဲ့အခါမှာတဘာဝကြကြကိုတွေးပြီးတဲ့အခါမျိုးမှာဟောငါ့ကိုဆင်းရဲအောင်သိတဲ့မဲ့အကုသိုလ်တရားတွေကိုငါမပြုပြအောင်တော့ရှောင်မဖြစ်မယ်ဆိုတဲ့အတွေ့အကြုံပေါက်ကြတယ်ပေါ့အဲ့လိုမျိုးမကောင်းမှုကိုရှောင်ဖို့ကြိုးစားတဲ့နေရာမှာဘယ်ပုံပင်ကြီးရှောင်ရမလဲဆိုတဲ့နိလန်းနိုင်ကိုကျွမ်းကျင်ချင်းနဲ့ပြိမယ်ဆိုရင်လည်းမကောင်းမှုကိုရှောင်တဲ့နေရာမှာအများကြီးအထောက်အကူပြုနိုင်တယ်ပေါ့ဟုတ်လားအဲ့ဒါဥရင်ဒုတိယပိုင်းမှာအဲ့ဒါလေးကိုပြောပါမယ်နော်အဲ့ဒါဥရင်တို့မကောင်းမှုကိုရှောင်တဲ့နေရာမှာလဲဆိုတော့ဗျာမျိုးစုံနဲ့ရှောင်ဖို့သင်ကြားထားတာရှိတယ်အဲ့ဒါလေးကိုဥရင်တို့တေတုတ္တံကိုအခြေခံပြီးတော့ပြောရင်တော့ဘုဒ္ဓဘာသာတော်စက္ကနိပတ်ထဲမှာအာတဝတုတ္တံဆိုတာရှိတယ်အဲ့ဒီတုတ္တံလေးကိုဥရင်အလုံးသဘောကျတယ်အဘုဒ္ဓရှောင်ရင်းနဲ့ပတ်သက်ပြီးတော့အလွန်ကြည့်လုံနေလို့စိတ်ထဲမှာခံစားရတယ်။အာတဝတုတ်တန်နဲ့ဟိုလူငယ်တွေနားလည်အောင်ဥစားပေးပြီးတော့ပြောရင်နော်။အာတဝဆိုတာဘာလို့လို့မေးရင်တော့ယူစီကြောင့်တရားတရားချင်းဟိုအရင်နဲ့တူတဲ့တရားမျိုးပေါ့။အာတဝကိုအရင်ဘူးလာလို့ရှိရင်မှန်မှန်ကန်ကန်မသိတော့တယ်လို့မျိုးအဲ့ဒီအာတဝတရားတွေဝင်လာရင်မှန်မှန်ကန်ကန်မသိတော့ကမ္မတဝဘဝတဝဒိဋ္ဌံတဝဝိညာဉ်တဝအာတောတရားဘယ်နှပါးရှိရလို့ပတ်သားလို့၄ပါးနောက်ကမ္မတဝဆိုတာကာမဂုဏ်တွေကိုလိုချင်တာဘဝတဝဆိုတာကဘဝကိုလိုချင်တာနော်သူကလောဘပါပဲဒိဋ္ဌံတဝဆိုတာကတော့တက္ကရာဒိဋ္ဌိထင်ရှားရှိတဲ့ယုံနာကိုငါလို့သူလို့ပုဂ္ဂိုလ်တ attva လို့ထင်နေတဲ့ဘောတကယ်တော့လောဘကြီးမှယုတ်တဲ့နန္တသဘာဝတရားတသက်ပဲရှိတာပုဂ္ဂိုလ်တ attva လို့လားတကယ်မရှိဘူးဟုတ်လားအဲ့ဒါကိုတကယ်ရှိတယ်လို့ထင်တာကိုတက္ကရာဒိဋ္ဌိလို့ပြောတာဒါဒိဋ္ဌံတော့ဝအဝိဇ္ဇာတော့ဆိုတာကတော့တိတဲ့တိတဲ့တဲ့အမှန်တရားတွေကိုမသိတာတစ္ဆာလေးပါးကိုမသိတာယုံနာတို့ရဲ့အိန္ဒဒုက္ခအနတ္တလက္ခဏာလေးပါးကိုလက္ခဏာရဲ့၃ပါးကိုမသိတာဒါကတော့မောဟသဘောအဝိဇ္ဇာတော့ဒါကြောင့်အတောတရား၄ပါးကိုတရားကိုကောက်မယ်ဆိုရင်လောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ဒီတရား၃မျိုးရတယ်တတိအတ္တဝတုတ်တံမှာဒီအကုသိုလ်အာလုံးရဲ့အခြေခံလို့ဆိုရမယ်ဒီတရားတွေကိုပယ်ဖို့အတွက်မြတ်စွာဘုရားဒီလံပေးထားတဲ့တုတ်တန်လို့ဆိုနိုင်တယ်ပေါ့အဲ့ဒါမြတ်စွာဘုရားဘယ်လိုဟောလို့ဆိုတော့သာဟိဘိခဝေဓမ္မေဟိသမန္နာရတုဘိက္ခုအာဟုနေယောဟောတိပါဟုနေယောတတိနေယောအတ္တိကရဏေယောအနုတ္တရံပုညေခေတံလောကတာတဲ့ဒီလိုကပါပြောတော့ဆိုတော့ဉာဏ်တို့တဲ့ ခုပြောမဲ့တရား6မျိုးနဲ့သာပြည့်စုံမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီညာအာဟုနေယပါဟုနေယဒတိနေယအတ္တိကရဏေယအနုတ္တရပုညခေတံဒုက္ကတံဆိုတဲ့ဂုဏ်၅ပါးနဲ့ပြည့်စုံတယ်လို့ဆိုရမယ်။နားလည်လားမသိပါဘူး။နော်။တရား6မျိုးနဲ့ပြည့်စုံမယ်ဆိုရင်အာဟုနေယအစရှိတဲ့ဂုဏ်၅မျိုးနဲ့ပြည့်စုံနေရလို့ဆိုရမယ်။အာဟုနေယဆိုတာကအကျဝေးကယူလာတဲ့ဝိတ္တိပြည့်စုံကိုအခုအလှခံယူတတ်တယ်ဆိုတဲ့ဂုဏ်ပေါ့။ပါဟုနေရဆိုတာကဧည့်သည်အလုံးကထားတဲ့မုံမုံမြင့်မြတ်သောဝိတ္တပစ္စည်းတွေကိုအလှခံယူတတ်တယ်ဆိုတဲ့အကုန်ဒတိနေရဆိုတာကတမလွန်လောကကောင်းကျိုးအတွေ့ရည်ရွယ်ပြီးတော့လှူတဲ့မြတ်သောအလှကိုခံယူတတ်တယ်ဆိုတဲ့အကုန်အင်္ဇတိကရဏေယဆိုတာကလက်ဥစီမှုရှိခိုးတတ်တယ်ဆိုတဲ့အကုန်အနုတ္တရပုံရိပ်ခေတ္တလောကတန်ဆိုတာကလောကတတ္တဝါတို့ရဲ့ကောင်းမှုတည်းဟူသောမျိုးစေ့ကိုစိုက်ကျူးချင်းချရာလေယာဉ်ကြီးကောင်းတစ်ပွဲဖြစ်တယ်ဆိုတဲ့အကုန်အလွန်မြင့်မြတ်ထူးကဲတဲ့ဂုဏ်လေးပေါ့အဲ့ဒီဂုဏ်၅ပါးနဲ့ပြည့်စုံနေလို့ရှိရင်အခုပြောမဲ့တရား6မျိုးနဲ့ပြည့်စုံရမယ်တဲ့အဲ့ဒီတရား6မျိုးဒီပင်နေရင်အတော်တရားပေကြောင့်နိလန်ကောင်း6မျိုးလို့ဆိုရမယ်တနည်းအားဖြင့်ဒီကနေ့ပြန်ပြန်ပြောရမယ်ဆိုရင်မကောင်းမှုအကုသိုလ်တရားတွေမဖြစ်အောင်ရှောင်ကျင်ကြောင်းနိလန်ကောင်း6မျိုးလို့နားလည်ရအဲ့ဒီနိလန်6မျိုးကိုအရှင်တို့မှတ်သားကြရအောင်နော်အေးအဲ့ဒီနိလန်6မျိုးကဘာလို့ဆိုတော့နံပါတ်1ကတံဝရဟာနော်တံဝရဆိုတာကဆောင်ရည်နဲ့နေနဲ့ကိလေသာအာတောတရားတွေကိုမဖြစ်အောင်ကြိုးစားပါ။နောက်နံပါတ်2ကဘာလို့ဆိုတော့ပဋိတေဝနာမျိုးဝဲနဲ့နေပြီးတော့လည်းနည်းနည်းလေးအချိန်ထက်သမလို့အချိန်ကြိုးပြရအောင်ဟုတ်လား။ပဋိတေဝနာဆိုတာကမမျိုးဝဲနဲ့ဖြစ်နိုင်တဲ့ကိလေသာအာတောတရားတွေကိုမျိုးဝဲသောအခြင်းမဖြစ်အောင်ကြိုးစားပါ။နောက်တတိယဘာလို့အဓိဝါဒနာတိခဏနဲ့နေတိမခံနဲ့ဖြစ်နိုင်တဲ့ကိလေသာအာတောတရားတွေကိုတိခံလိုက်တယ်ဆိုတာနဲ့အဲ့ဒါမဖြစ်အောင်ကြိုးစားတာ။သုံးနည်းရှိရင်နော်။နောက်ဦးဇင်းတို့၄ခုမြောက်ကပါလို့ဆိုတော့ပရိဝိသနာရှောင်ကျင်တဲ့နည်းမရှောင်ကျင်ရင်ဖြစ်နိုင်တဲ့ကိလေသာအာတောတရားကိုရှောင်ကျင်တော့အဖြစ်မဖြစ်အောင်ကြိုးစားတာ။နောက်နံပါတ်5ကပါလို့ဆိုတော့ဝိနောဒနာနဲ့ပေးချောက်တဲ့နည်းတဲ့မပင်ချောင်းနဲ့ဖြစ်နိုင်တဲ့ကိလေသာအာရုံတရားကိုပေချောင်းသွားခြင်းမဖြစ်အောင်ကြိုးစားတာ။နံပါတ်6ကဘာဝနာနည်းတဲ့။ပွားများနေနေ။မပွားများပဲနေဖြစ်နိုင်တဲ့ကိလေသာအာရုံတရားကိုပွားများလိုက်တော့အခြင်းမဖြစ်အောင်ကြိုးစားတာ။ဒါကိုနည်းနည်းလေးထပ်ပြီးတော့အသေးလေးရှင်းပြမယ်နော်။ဒီဘက်နဲ့ခုလို့ဒီဘက်နဲ့မျိုးလို့6မျိုး။သံဝရဆိုတဲ့ဆောင်းဒီတဲ့နည်း၊ပရိသေဝနာဆိုတဲ့မျိုးဝဲတဲ့နည်း၊အတိဝါဒနာဆိုတဲ့တိခဏနဲ့နည်း။ဟော။ပြီးတော့ပါလို့ပရိဝေဒနာဆိုရင်ပရိဝေဒနာဆိုရင်ဆောင်ကျင်တဲ့နည်းနဝိနောဒနာဆိုရင်ပေချောက်တဲ့နည်းဘာဝနာဆိုရင်ပွားများတဲ့နည်းအဲဒါဝင်တို့သံဝရဆိုရင်ဆောင်ကြီးတဲ့နည်းဆိုတာဘာကိုပြောတာလို့ဆိုတော့အင်္ဂလိ6ပါးကိုဆောင်ကြီးရတယ်အင်္ဂလိ6ပါးဆိုတာကမျက်စိနာနာလျှာကိုစိတ်မျက်စိကိုစက်ခုံတည်းလို့ခေါ်တယ်အင်္ဂလိဆိုတဲ့ဇာတ်ကဘာပြောတာလို့ဆိုတော့တုံးကအရှိုးရတယ်လို့ပြောတာဒါမျက်စိကဘာလို့အင်္ဂလိဖြစ်ရလို့ဆိုတော့မြင်ရင်းကိုသူအစွန်းရမျက်စိကိုအင်္ဂလိလို့ပြောတာတချို့ကြာကြီးကြာတောင်ပြင်းရောက်ကြည့်တောင်နာတောင်ညောင်နာတောင်အင်္ဂလိမရဆိုလူကြီးကဟဲ့အင်္ဂလိမရလိုက်တာလို့ပြောတာမရှိဘူးလားနော်ခုအင်္ဂလိဆိုတာဘာကိုပြောတာလဲမျက်စိနာနာလျှာကိုစိတ်ဆိုတဲ့ဒေါရန်6ပါးတက္ကန်6ပါးတရားချင်းအစ္စတိကံယရဏလို့ခေါ်တဲ့အတွေ့အာရဏ6ပါးပေါ့ပဋိက္ခဏာကိုဒီမှာအဲ့ဆောင်လေးမရှိဘူးလားမျက်စီရဲ့နားရဲ့နှာခေါင်းရဲ့ခရာရဲ့ကိုယ်ရဲ့စိတ်ရဲ့ကိုယ်ဆိုတာကခင်မသိတဲ့နေရာကာယပတ္တာဒါဒါကိုကိုယ်လို့ရည်ပြီးတော့ပြောတာကျန်တာကတော့သိချင်းစရာမလိုပါဘူးနော်အဲ့ဒီမျက်စီနားနာလျှာကိုယ်စိတ်ဆိုရင်ဒီအင်္ဂလိ6ပါးကိုအဘုဒ္ဓမဖြစ်အောင်ဒိဋ္ဌိကစောင့်ရှောက်ရအောင်စောင့်ကြည့်ရမယ်တကယ်ပြောရရင်တော့မျက်စီကိုစောင့်ကြည့်ရဆိုတာဘာပြောတာလဲမေးမြင်ရတာနဲ့ပတ်သက်ပြီးတော့လောဘဒေါသမောဟမဖြစ်ဖို့ကြိုးစားအထုတ်တာဒါကမှလို့ဦးဇင်းတို့ဒါကလည်းမကြိုးစားဘူးဆိုရင်မြင်ရတာနဲ့ပတ်သက်ပြီးတော့လောဘဒေါသမောဟမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ကြားရတာနဲ့ပတ်သက်ပြီးတော့လောဘဒေါသမောဟမဖြစ်အောင်ဆောင်ကြည့်ရကိုယ့်ရဲ့မျက်စိနားနာလျှာကိုယ်စိတ်ကိုတတိနဲ့အဆောင်ထားပြီးတော့လောဘဒေါသမောဟရတုံမဝင်အောင်ဆောင်ရှောက်ထားတဲ့သဘောလိုလည်းထိုးနိုင်တယ်အဲ့ဒါလည်းဆောင်ကြည့်ရမှာဆောင်ကြည့်ရမယ်ဆိုတာဘာလို့မမင်းအဲ့ဒီ၆ပါးကိုဆောင်ကြည့်ရမှာပဲတဲ့မဆောင်ကြည့်နေရင်ဖြစ်နိုင်တဲ့ကိလေသာအတုတရားကိုဆောင်ကြည့်တော့အဖြစ်မဖြစ်အောင်ကြိုးစားရမယ် မဆုံးသေးဘူးကြည့်ရင်ကြည့်မယ်ကြည့်ရင်လည်းသတိသက်လို့ပဲကြည့်မယ်နောက်ထောင်ကြည့်ရင်ထောင်မယ်ထောင်ကြည့်ရင်လည်းသတိသက်လို့ထောင်မယ်ဆိုရင်တော့ဒါဖြစ်နေတဲ့ကြည့်ရတာအကြောင်းအလျော်ဆိုဖြစ်သွားမှာပဲဖြစ်လာရင်လည်းအဲ့ဒီကြည့်ရတာအလျော်ဆိုတာပြောမယ်လုပ်မယ်ဆိုတာတွေလည်းဖြစ်ပြီးတော့ဖြစ်သွားမှာပဲဟုတ်တယ်မို့လားဒါချင်းတယ်နော်ဒီကကြီးမကြီးညာအဲ့လိုမျိုးမဖြစ်အောင်ဒကာမတို့အရှင်တို့တွေကဒီ6မျိုးကိုမလုပ်ရမလို့စောင့်ကြည့်ရမယ်တဲ့အဲ့ဒါကသံဝရကြီးပဲဟိုဒီတစ်ချက်သေးတဲ့ကိုတော်တော်ပြည့်စုံတယ်လို့လည်းပဲဆိုနိုင်ပါတယ်သို့တော့မြတ်စွာဘုရားရဲ့ဉာဏ်တော်အာဩကြာကောင်းပါတယ်တော့အလုံးလေးပဲဒကာမတို့အရှင်တို့တွေဒါကျေးဇူးအကြီးမားဆုံးပုဂ္ဂိုလ်အနေနဲ့ဒါကိုယ်လည်းကိုယ်ဝယ်နေကြတာပါပဲမြတ်စွာဘုရားလောကမှာကျေးဇူးအကြီးဆုံးမှာပဲတကယ်တမ်းကနော်အဲ့တော့ဒုတိယပါပြောဆိုဒုတိယနေ့ကပရိပေဝနာမိဝဲတဲ့နေမိဝဲတဲ့နေဆိုတာကနည်းနည်းပြောရရင်လို့လေမမိဝဲနေဖြစ်နိုင်တဲ့ကိလေသာအတော်တရားတွေကိုမိဝဲသွားခြင်းပယ်ရမယ်တဲ့အဲ့ဒါမမိဝဲနေဖြစ်နိုင်တဲ့ကိလေသာအတော်တရားဘာလို့မမိဝဲနေဖြစ်နိုင်တာလို့ဆိုစားကြရကိုမစားဘဲနေရင်အဲ့ဒါကိလေသာဖြစ်နိုင်တယ်မမစားဘူးကွာဆိုပြီးတော့အစားကိုဖြတ်ပြီးတော့ကျင့်လို့ရတဲ့အမျိုးမဟုတ်ဟုတ်တယ်မဟုတ်လားအဲ့ဦးဇင်းတို့အတူတူပဲပြောကြပါလို့ညာတွေကိုဥဒိပြီးတော့ဟောတာဆိုတော့သူကမိဝဲရမှာကဘာလို့ဆိုတော့သွားတင်ကကြောင်းစီသွားဆိုတာကစားတယ်ညာတင်ကဆိုတာကဝှစ်ချင်ရဟုတ်လားကြောင်းဆိုတာကနေနေရစီဆိုတာကတော့ကျမ်းမာကြီးအဲ့တော့သွားဝှစ်နေကြီးကျမ်းမာကြီးလို့ကျွန်တော်ပြောလို့မရဘူးလားရတယ်အဲ့တော့ဒီခန္ဓာကိုယ်ကြီးကသွားဝှစ်နေကြီးကျမ်းမာကြီးကိုအဓိကလိုအပ်ချက်မရှိဘူးလားရှိတယ်မသွားဝယ်နဲ့ဘယ်လိုလုပ်ရှင်မလို့မဝိညာဘယ်နဲ့ဘယ်လိုလုပ်ပြီးတော့ဆင်းရဲတာလားဒီလိုဖြစ်မလို့ဘိုးလုံးလေးတော်နဲ့မနေလို့ဘယ်ဖြစ်မလို့ခြေဝါကိုမမီဝဲလို့ဘယ်ဖြစ်မလို့တချို့ကလွန်ပြီးတော့ဆင်းရဲတာကြီးတယ်။ငါမစားဘဲနေတယ်။ဟုတ်။ငါမဝိဘဲနေတယ်။အဲ့လိုနေနေကြည့်ရတာအတော့ကုန်မယ်လို့သူတို့ကထင်ကြတာတွေလည်းရှိနေအောင်။ဟုတ်လား။အဲ့တော့မြတ်စွာဘုရားကဒီမမီဝဲနေဖြစ်နေတဲ့ကြည့်ရတာအတော့ကိုမီဝဲသွားခြင်းကြောင်ပြရမယ်ပဲကြောင်ရမယ်ဆိုတာကဒီလေးမျိုးကိုပြီးဝဲရမယ်လို့ပြောတာတော့သားရာကိုစားရမယ်ဝိညာဉ်ကိုဝဲရမယ်ဘုလိုလေးတော့နေရမယ်ဆိုတဲ့အဓိပ္ပာယ်ကိုအကြောင်းလည်းဒါပြီးဝဲရမယ်ပေါ့တို့တော့ပြင်းတော့ဒူရင်ဆောင်နေတဲ့အပိုင်းတွေတော့တမျိုးပေါ့တစ်ပင်အောင်နေတာမျိုးလွတ်ဒီခေါမနေတာမျိုးဒါကတော့အထူးကျင့်တဲ့အပိုင်းတွေရှိအောင်ဟုတ်လားအဲ့တော့ဒီနေရာမှာဦးဇင်းတို့ပြီးဝဲရမယ်ဆိုတဲ့နေရာမှာလည်းမြတ်စွာဘုရားကကန့်သက်ချက်နဲ့ပြောတာဘယ်လိုပြီးဝဲရမှာလဲဆိုတော့ပညာဖြင့်ဆင်ခြင်ရေးမိဝဲရတယ်တဲ့။ဟုတ်။ဖုလိုရံကတိတဲ့ပြောမယ်ကံအစားတော့ကိုမစားဘဲနေလို့လည်းနေရကိုစားရတယ်။တို့တော့စားတဲ့နေရာမှာလည်းပဲတတိလက်လို့ဆင်ခြင်မှုမရှိဘဲနဲ့မစားရဘူး။ပညာဉာဏ်နဲ့စဉ်းစားဆင်ခြင်ပြီးတော့စားရမယ်။ဒါကြောင့်ဦးဇင်းတို့သင်္ကန်းဝတ်လိုက်ပြီးကိုရင်ဖြစ်ပြီးဆိုရင်ကစပြီးတော့ဖုံးတို့ကြီးကသင်ပေးတာကဘာလို့ဆိုတော့ပရိသတ်လေးပုဒ်လို့ပြောတာပေါ့လေဟုတ်လား။ဒီပစ္စည်းလေးပါးနဲ့ဆင်ခြင်ပုံကိုစပြီးတော့သင်ပေးတာ။သူများစုတန်းတာတွေကိုစားတဲ့နေမှာအပြစ်မဖြစ်အောင်ဟုတ်လားတနည်းအားဖြင့်ဒီဟာတွေကိုမှုဝဲတာအလွန်မှန်ကန်တဲ့အတွေးနဲ့ဆင်ခြင်ပြီးတော့မှုဝဲတာအလွန်လေးလေးရှိတဲ့မှုဝဲခြင်းဖြစ်အောင်စပြီးတော့မြတ်စွာဘုရားကသင်ပေးအောင်ဒါကြောင့်ဒီလိုဒီကလေးရတာကျေရတာပေါ့လေတော့သွားစားပြီးဆိုရင်ဣတိသာဝေအမေမေကိုမြူးညံမှကြွလက်ပါရည်ချင်းဣရှုခြင်းကမတုံးပါဘူးလေးရာသက်ဆောင်ဣကိုကောင်ဒီရှင်အောင်ဒီလေးရဲ့အတ္တမြတ်ကမမောပညာဘုရားတော်နာရှင်းတဲ့ကြံကိုရှင်းပါနိုင်ရေဝေဒနာဟောင်းတဲ့မဖြစ်စီရရပိုက်မြက်လေခသိမ့်ဖြစ်တော့မဖြစ်လေအောင်ချမ်းပြေအောင်ကိုတုံးဆောင်ပြီးဝဲပါတည်းတဲ့ဟောဆက်တုပ်ဆိုင်အဲ့လိုသင်ရမယ်လို့မြတ်စွာဘုရားသင်ပေးတာဟုတ်လားအနှစ်တို့ကဘာလို့လဲဒီဆုံးကိုလှခြင်းပါခြင်းဝါရင်လို့ဇာလာမဟုတ်ဘူးဒါသာမှယောဂဝေဒနာခြင်းနဲ့ဟုတ်လားသင်္ကန်းတော်ကနေနေမယ်ဒါမှမြတ်စွာဘုရားရဲ့နော်ဓမ္မစရိယသာသနာစရိယဆိုရင်နော်သာသနာဓမ္မစရိယမဂ္ဂဓမ္မစရိယဆိုရင်ဒီအချက်မြက်တွေကိုထည့်ရအောင်ကျင့်သုံးနိုင်ပါဒီလိုအချက်တွေကိုကျင့်သုံးနိုင်ဖို့ဆိုတဲ့ရည်ရည်နဲ့ဒီအစားတော့ကိုစားပါလေအဲ့ဒါကိုတရားတော်တို့ကအဲ့ဒီကျင့်စဉ်ကိုလက်ကျင့်လို့မရဘူးလားညာနော်အစားတစ်ခုစားတဲ့နေရာမှာအဲ့လိုစဉ်းစားလိုက်လို့ဆိုရင်တုံတုံလောဘကငြိမ်သွားပြီလားလေနောက်ဝိညာဉ်ကအရာသာခံနေတဲ့စိတ်နဲ့မငြိမ်တဲ့စိတ်နဲ့တို့မဟုတ်ဝါရင်နဲ့စိတ်လှရင်နဲ့စိတ်ဒီလိုစိတ်တွေနဲ့စားမိမယ်ဆိုလို့ရှိရင်ကိုယ်တမင်းကိုစားပြီးတော့အကုသိုလ်ဖြစ်နိုင်တာ哦အဲဒီလိုကိုယ်တမင်းကိုစားတာကဘယ်လိုမျိုးလဲမတော်ပြောတာမရှိဘူးလားရှင်းနော်ကိုယ်တမင်းကိုစားပြီးတော့အကုသိုလ်ဖြစ်နိုင်မလားဖြစ်နိုင်နေတာအဲ့တော့စားတာကတဘာဝကြကြညင်းညင်းမြတ်ဆင်ခြင်မှုနဲ့စားလို့ဆိုမကောင်းဘူးလားကောင်းတယ်ဒါဦးဇင်းတို့ဘာသာတရားမှာအဲ့လိုအဆင်ပြေနဲ့ကျင့်ကြံနေရှိတယ်ဆိုတာလည်းပဲနားနေဖို့လိုတာနောက်ဝတ်ဝတ်မယ်ဆိုရင်လည်းပဲအဲ့လိုမျိုးဝေရမယ်ဟုတ်လား chẳng có phía trên mẹ lên để kiếm mùi sơn đồng hì hì gồm gồm đi ra dọn cố hình hà hù lâu mà gì lâu cố cố chẳng bề xem trên mẹ hù sư huệ mật này ít đến ngang hù phố loan đông lòng mà lì sư lưu ra ngang tên nông tên này xa lạ bà bà phía trên lù đi đến ngang nhì vô dụng nàm hù bà hù nó ạ chế ạ chào hù phía trên lì nó hì hì ổ chạp bà tên hà lì hù hù phía trên lì nó thì tên ngang dì ngay hù phố loan nàng bộ ạ tuần thì ổ ích tên ngang hù đông lòng mà lì ကျန်ဘူဘုရားချက်ချက်မဲ့နေတယ်အဲ့ဒါလည်းပါတယ်ကျန်ဘူဘုရားဆိုတာကျန်ဘူပြောင်းဖို့ငရာတိဥဒုမြတ်များတရားရှိဖို့ခန္ဓာကိုယ်ငါချမ်းသာတာရှိဖို့အဲ့လိုမျိုးပြေတာပေါင်းတဲ့ဟောလို့သောသင်္ကန်းကြောင့်စေဒါဥစဉ်တို့အရင်ပြောရအောင်ရှင်မယ်နော်အဲ့ဒီပြည်ပြည်လေးပါဘူးပြီးဝဲလေပြီးဝဲရမယ်တို့တော့ဗာနဲ့ပြီးဗာနဲ့သင်္ကန်းပြီးတော့ပြီးဝဲရမယ်အဲ့တော့ပညာနဲ့သင်္ကန်းပြီးတော့မ တယ်မဖြစ်အောင်ကြိုးစားရတယ်အဲ့တော့သတိတေဝနာဆင်ញင်းနေသည်ပဏ္ဏိရှိရောနှစ်နည်းရှိနော်အဲနောက်ဦးဇီတို့သုံးခုမြောက်ပါပါလို့ဆိုတော့တတိဝါသနာသိခံနေသည်ဒါကတော့အလုံးကိုအရင်ကြီးလိုအပ်တယ်လို့ဦးဇီထင်တယ်ဘုရားအကုသို့တော်တော်များများကသိခံနိုင်ရတာဖြစ်ကြရပါဟုတ်လားသိခံနေသည်တတိယခန္ဓာဖြစ်နိုင်တဲ့ကိလေသာအတော်တဲ့အဘုဒ္ဓတရားကိုတိခန့်သွားတဲ့ပဋိယံကြိုးစားပဲတချို့ပြိဿာကတိခန့်နိုင်ရင်တို့ကရှင်းသွားတော့ဒီထဲလည်းအေးသွားတော့တိမခန့်နိုင်ဘူးဆိုတာလည်းအဲ့ဒါမှမရှင်းဘူးဖြစ်တယ်ဟုတ်လားအဲ့တော့ဘဝမှာတိခန့်နေဆိုတဲ့အရေးအတွင်းကတော့တတ်နိုင်ခြင်းများဒါကဘာလို့လဲဆိုကြိုးစားပြီးတော့တည်ဆောင်ကြဖို့လိုမယ်လို့ထင်တယ်ဘဝဆိုတာကတော့အရှင်မဒီမှုများစွာဖြင့်တည်ဆောင်တာပါဘယ်သူ့ဘဝပဲဖြစ်ဖြစ်ဒီမခံတဲ့အနေထားလေးဓာတ်ခံလေးပါလာမယ်ဆိုရင်တော့ဘာမှရှင်းတတ်စရာကောင်းမှာမဟုတ်ဘူးကွာတကယ်တမ်းကဘဝကိုရှင်းတတ်တယ်မရှင်းတတ်ဘူးဆိုတာကဘဝကပေးလာတဲ့အနေထားမျိုးပေါ်မှာအဓိကမူတည်ရဲ့ဆိုတာလေဘဝရဲ့ပုံမှာကိုကဘယ်လိုရှိမြင်သုံးသပ်တယ်ဆိုတာပေါ်မှာအဓိကမူတည်မယ်လို့ထင်တယ်တို့ပေါက်တော့ပြင်ဆိုရအောင်နော်တိခဏနိုင်တယ်ဆိုရင်တော့ရှင်းတတ်စရာကောင်းပါတယ်တိခဏနိုင်မှုဆိုရင်တော့ဘာလို့မှရှင်းတတ်စရာမကောင်းဘူးပဲဟုတ်လားဒါကြောင့်ဖိဒတ်ပေါ်တော်တို့ခန္တီပရမန္တဘောတိတိခာဆိုတဲ့အတိုင်းတိခဏ်ရင်းဒီအစ်စ်နဲ့ကအရှင်နဲ့မှာအပြည့်ဆုံးကျင့်ဖြစ်တယ်လို့မြတ်စွာဘုရားဟောထားတာလေးကိုထိဝင်တင်ပြီးတိခဏ်ရင်းအရှင်ကိုတတ်နိုင်တယ်များအာတုံကြရတယ်လူလို့မလွယ်ဘူးသူကအလောက်ခက်ခဲတဲ့အရှင်ပဲဘုန်းတော်မှန်မှန်မှန်ဒီတိုင်းတိခဏ်ပြီးတော့နေလိုက်ရမယ့်အနေနဲ့တော့ဒါမှတော်တော်ဉာဏ်ရှိမှအလုပ်ဖြစ်မဲ့ကိစ္စအောင်သမားမြင်စင်သားကြည့်ရင်တော့ဘုဘောမဟုတ်တာလာလို့နေတာပဲဒါကြီးကိုမတို့ဒီတိုင်းကြီးနေရမှာတော့လို့စဉ်းစားနေရရှိရောမဟုတ်တာလုံးတာကိုဟုတ်တာလုံးတယ်လို့ပြောနေတာမဟုတ်ဘူးမဟုတ်တာလုံးတာကိုမဟုတ်တာလုံးမသိရတဲ့အတိုင်းပြန်ပြီးတော့မတုံ့ပြန်ရင်တော့လောလောမလွယ်ဘူးပေါ့နော်မလွယ်တာကဘာလို့မလွယ်တာလဲဆိုကိုယ့်ရဲ့တန်ဆရာတခွန်ကပါလာတယ်နောက်ပြန်ပြီးတော့ဒေါသနဲ့တုံ့ပြန်ခြင်းနဲ့စိတ်တုံ့ပြန်ခြင်းနဲ့စိတ်ကိုနှိမ့်ကုတ်ဖို့မလွယ်တာပေါ့ဟုတ်ရဲ့လားဒါကြောင့်ဒီလိုမေတ္တာနဲ့အာရုံကိုတော့လုံးမယ်။နောက်မေတ္တာနဲ့ခန္တီဆိုတာကတော့အချင်းချင်းအထောက်အကူပြုနေတဲ့တရားတွေ။မေတ္တာတကယ်အာရုံရင်လည်းတိခဏနဲ့တိခဏရတဲ့ဆိုတာများသောအားဖြင့်တက်မဲ့ဒီပုံမှာတိခဏနဲ့ဆိုတာရှားတယ်။တက်ကြည့်ဒီပုံမှာပဲတိခဏကိုလိုတာကများတယ်ပေါ့။ဒါမဲ့လို့ရဲတော်တရားကတော့ဒီလိုနာမှာတိခဏရမယ်ဆိုတဲ့အချက်ကိုအပိုင်း၅ပိုင်းလောက်ပိုင်းပြီးတော့ပြောထားတာရှိတယ်။ဘာပြောထားလဲဆိုတော့တိတ္တတဥ္ဏတရဲ့အပူရင်းကိုကမောတိခဏရင်းရှိပြီးဟောဒီရှိဘူရင်ကိုတိခံရမယ်ရာတိဥဒ္ဓကိုတိခံရမယ်ပေါ့ဒါကမှတော့ဥဒ္ဓခန္ဓာကိုကြီးကရာတိဥဒ္ဓနဲ့ကင်းလို့ရရတဲ့သဘောမရှိဘူးပူဓာရီအေးဓာတွေကိုကိုယ်ဟာကြောင်းလဲနိုင်တဲ့အနေအထားလည်းမရှိဘူးပူဓာရီအေးဓာတွေကိုကိုယ်ဟာထိုက်တဲ့လောက်ကာဝင်နိုင်တဲ့အနေအထားလည်းရှိတယ်အဲ့ဒီအပူကြီးကိုအေးအေးဖြစ်အောင်အေးအေးကိုအပူဖြစ်အောင်လှမ်းပြီးတော့ကျင်နိုင်တဲ့အနေအထားမျိုးမရှိဘူးသောင်းပါကိုပူအောင်ဒွေဟာကိုအေးအောင်လုပ်နိုင်တဲ့အနေအထားမရှိဘူးဟုတ်လားကိုယ့်ရေကိုယ်မှာပဲဒီကိုယ်ကြီးကရဟုတ်လားကိုယ့်ကိုယ်တရားကိုနဲ့နေလာမျိုးသောင်းထုံနာမျိုးဒီလိုပဲကိုတက်နိုင်နေပေါ့အဲ့တော့အပူရင်းကိုမလုပ်အောင်လို့တိခါရနေတယ်။နောက်ပြီးတော့တိခါရတဲ့အနေထားကဝိကိစ္ဆာယပိပန္နယခမောဟောတိ။ဆောင်းလုံးမှုသိခြင်းကိုတိခါရနေတယ်။ဒါလည်းခန္ဓာကိုယ်ရဲ့တဘာဝပဲ။ခန္ဓာကိုယ်ရဲ့တည်နေလို့ရှင်းတတ်နေတယ်ဆိုတာကထက်ထားတဲ့အာဟာရတက်ခြေတက်တွေကိုဖြူတင်းရင်လောင်ကျွမ်းရင်ပေါက်ပွဲနေရင်ဖြင့်ရှင်းပြရအောင်။အဲ့တော့ဘာလို့ဆိုတော့ရှင်းတတ်နေတဲ့ညထက်ထားတဲ့အာဟာရကိုသူကအနေနဲ့ဖြိုးနေပါလေ။ကျုံးနေကြတယ်လည်းကုန်းနေမှာပဲကုန်းနေကြတယ်လည်းထက်ထပ်ပြီးတော့တောင်းနေမှာပဲအဲ့ဒါကိုပဲစားရဲလို့ခေါ်ရမယ်မို့လားအေးစားလောင်ခြင်းမဟုတ်သိခြင်းပေါ့နော်အဲ့ဒါကိုမလုပ်ရမလို့တိခါရမယ်ပြီးရင်လည်းစားရမှာပဲလေမစားဘူးလို့တော့မရှိပါဘူးဟုတ်လားတို့တော့စားလောင်မှုသိခြင်းကိုဒါကတော့မတို့အရင်တော့တင်းခတ်နိုင်လို့အခုတို့ဖြစ်ရတယ်ရရင်ဒီလိုလားရှိရဲ့ နောက်ပြီးတော့ဓမ္မမကတဝါဒဓမ္မတတိဓမ္မသမတ္တနာနဲ့မဲ့ရှင်ရင်လေးနေဘူးမွေခင်းတဲ့လို့ရဲ့အတွေ့ကိုလည်းပဲသိခံနိုင်အောင်ကြိုးစားရမယ်ဒါကလေးဘူးနေဘူးတွေလည်းပါတယ်ပေါ့ဒီဘူးအောင်မအောင်လေးတွေဆိုတာလည်းပဲဘဝမှာကိုယ်နဲ့ခင်းလို့မရဘူးဟဲ့ဒီလူလောကကြီးမှာဒီကိုယ်ရဲ့သိကလေးတွေရှင်လေးတွေဒီဘူးလေးတွေတန်လေးတွေနဲ့ကိုယ်ကခင်းနေလို့ဖြစ်တဲ့ကိစ္စမဟုတ်ဘူးကိုယ်တယောက်ချင်းရဲ့နေရပုံထာနာကြီးမဟုတ်ဘူးဟုတ်တယ်မို့လားအိမ်ကနေဒီမှာအတူတွဲဆက်ပြီးတော့နေနေရတာပဲ။ဒေဟစနစ်ကိုဘာလို့ပြောမလဲကျွန်တော်တော်တော်ကြည့်ပြန်သွားမယ်ပေါ့နော်။ဟုတ်တယ်မဟုတ်လား။အေးဒါကြောင့်ပြည်သက်ပေါင်းတူတော်လို့ဒီကိုယ်နဲ့မကင်းနိုင်တဲ့ဘက်တော်ရည်တွေနဲ့ပတ်သက်ပြီးတော့လည်းပဲစိတ်ထဲမှာဒေါသမဖြစ်ရအောင်မကြည်မနှက်မဖြစ်ရအောင်တတ်နိုင်တယ်များဘာလို့ဖို့လို့လို့ဒီကံပေါ်လို့တယ်။ဒီကံလည်းဆိုတာမကြည်မနှက်တဲ့စိတ်ကြီးမဖြစ်ဖို့အားထုတ်တာပါပဲ။ဟုတ်လား။ဖြစ်နေတာကိုလက်ခံနိုင်တဲ့စိတ်အားကြီးလာအောင်ကြိုးစားနေတဲ့မျိုးပဲ။ဒါအလုံးအမင်းကိုယ်ကိုယ်ကိုရင့်ကျက်အောင်ကြိုးစားအထုတ်တဲ့အပိုင်းပဲတွေးကြည့်လေနည်းနည်းလေလို့ဦးဇင်းတင်တယ်ဟုတ်လားဒီနေ့ဒီချိန်မှာဒါမှမဟုတ်ဦးဇင်းတို့ဒီခန္ဓာကိုယ်ကြီးကိုဆုံးဆုံးအဆုံးဆုံးခံရမှာနော်အဲ့ဒီချိန်မှာသိခံနိုင်ဖို့လိုတယ်အဲ့ဒီချိန်မှာသိခံနိုင်ဖို့ဆိုရင်ဘယ်သူမှလည်းပြစ်တင်ကြရမှာရှိဟုတ်တယ်မဟုတ်လားအေးဒါကြောင့်အခုလုံးလုံးချင်းဖြစ်နေတဲ့အနေအထားလေးတွေကိုတက်နိုင်တဲ့များသိခံခြင်းဖြင့်ကြော်ငွားပြီးတော့မကျင်တတ်တဲ့စိတ်စိတ်တိုင်းမကြတဲ့စိတ်တွေကိုနေပါနေပါတော့အောင်အထုတ်ကြရတဲ့အနေအထားသဘောပေါက်လားအေးတတိခံရတဲ့ချက်ကပါတော့အပူရေးရှိလာပြီပြီးတော့မှရောဆာလောင်မုတ်သိခြင်းရှိလာပြီအခုပေါ်ပေါ်ပေါ်ကောင်းလေးဘူးရဲ့တံတုံးလေးရှိနောက်လေးဘူးမြောက်ပါပါလို့ဆိုတော့ဒုရုဒ္ဒနဲ့ဒုရံပဒနာဝဆန္ဒပဒနာပောင်းဝင်းတင်ကကိုယ်အကြောင်းမကောင်းပြောလာတဲ့အတန်ကိုတိခံရတယ်အတော်အရေးကြီးရလို့အရင်တင်တယ်ညာဘက်ကဒီကံမလို့အရှင်တို့စိတ်တူရတာတွေတော်တော်များများလားဟောဒီအတန်တွေကြောင့်တူနေရတာဘယ်သူမှကိုရီးလေးရောက်လာပြီးတော့စော်ကားတယ်ဆိုတာသိပြီးတော့မရှိဒါဒီအတန်ဒီစကားတော့လည်းပဲချက်မှန်တင်ပြီးတော့အကြီးကျယ်ဒေါသဖြစ်ကြရတာဟုတ်တယ်မဟုတ်လားနော်အကြီးကျယ်ကိုယ်ကိုလာပြီးတော့ရိုက်ပုတ်တယ်ထုတ်နဲ့တယ်ဆိုတာကဘောကမှာဆယ်ကနေကြည့်အောင်တော့မှအကြီးကြီးဖြစ်နေမှရှိမှာပါဟုတ်တယ်နော်အေးဒါကြောင့်ပြေတော့ပေါင်းတူတော်တို့သူများကကိုယ့်အပေါ်မှာပြောလာတယ်မကောင်းတဲ့စကားနဲ့တွေကိုမတော်ပါတော့သိခံရမယ်အဲ့တော့ဒီနေရာမှာသူများကကိုယ့်အပေါ်ပြောလာတယ်ဆိုတာလည်းပဝန်းကျင်တဲ့ကသိမပြောပါဘူးပဝင်းကျင်တဲ့ရင်းဖြစ်နေမှာတော့ပြောလို့လည်းသိပြီးတော့မရဘူးလေပြောလို့လည်းသူကတော့ကိုယ်ရလောက်ပဲပြောနိုင်မှာကိုယ်ရပြောတာကတိတ်ကြက်ခဏမှရှိဘူးကိုနာတဲ့လည်းရောက်ချင်ပါလေရောက်မယ်ရောက်ရင်လည်းကိုနဲ့ရင်းနေတဲ့သူကတင်းလာလို့ပဲရောက်မယ်အဲ့တော့တကယ်တမ်းကစကားသံတွေနဲ့ပတ်သက်ပြီးတော့သိခံရတဲ့အပိုင်းမှာဒီလူဟာအရေးကြီးဆုံးလို့ဆိုရင်ကိုနဲ့တိတ်နေနေတဲ့လူတွေဟာအရေးကြီးဆုံးလို့ဦးနေတယ်ဒုတိယအရေးကြီးတာကတော့ကိုယ်ဆွေသူတွေဖြစ်လိမ့်မယ်နော်သူတို့နှုတ်ကထွက်လာတဲ့အတန်နဲ့ပတ်သက်ပြီးတော့ပဲအကုသို့ဖြစ်နေရဟုတ်လားဒါကြောင့်ဒီနေရာမှာလည်းသင်္သာရမှာပေါ့။ဟောသူတို့ပြောတယ်ဆိုတာပါတော့သူတို့ကပုံပေါ်မှာထင်တဲ့အထင်ကိုပုံဖော်ပြလိုက်တာပါပဲ။တနည်းအားဖြင့်ဒါသူတို့ရဲ့အထင်ရဲ့ကိုယ်ရည်တည်းပဲစကလုံးဆိုတာလက်ခံရတာ။အဲ့တော့ဒါသူတို့ရဲ့အထင်ပေါ့နော်။ကိုယ်လည်းလည်းသူများပုံမှာထင်တာရင်းပြောတာရှိတယ်။ဒါခါလေးကိုယ့်ရဲ့အထင်ကိုစကလုံးနဲ့ပုံဖော်တာရှိခေါင်းယူမယ်တို့တော့ပုံဖော်ခြင်းမှလည်းဖော်မယ်ပေါ့။တကယ်တော့ကိုယ့်ရဲ့ပုံမှာပြောလာတဲ့စကားသံတွေကိုခံစားရဲဆိုတာကများသောအားဖြင့်သူရဲ့ကိုယ့်အပေါ်မှာထင်တဲ့စိတ်အထင်ကိုခံစားရတယ်။တကယ်ပြောရင်သူကကိုယ်မကောင်းဘူးလို့ထင်တာမျိုးကိုမတင်တတ်တာ။တော့တကယ်တမ်းကတော့အဲ့ဒါကိုတိတိကျကျခွင့်ပြန်သိချင်မယ်ဆိုရင်ရှင်းတော်ရှင်းနေတာ။သူကကိုယ့်ကိုမကောင်းဘူးလို့ထင်တာကကိုယ့်ကိုဗာစီလိုက်သွားလို့ကိုကမတင်တတ်ချင်ရတာလို့။သူကကိုယ့်ကိုမကောင်းဘူးလို့ထင်တယ်ပဲတကယ်တမ်းကတော့ကိုကမကောင်းတဲ့လူဖြစ်သွားတာတော့မဟုတ်။ဒါသူ့အထင်နဲ့သူ့အထင်ကတကယ်တမ်းကတော့သူ့ပြန်တရားပေါ့။သူလုံးတဲ့အလုပ်ပဲအဲ့ဒါတကယ်တမ်းကသူ့ကိုအကျိုးပေးမှာကိုနဲ့ဘာမှကိုသိပြီးတော့မပတ်တတ်တနည်းအားဖြင့်သူ့အထင်ကကိုပုံမှာဘာအကျိုးတရားမှမလဲမရှိဘူးတက်တက်နဲ့ဒီမခံနိုင်လို့သာဒီမခံနိုင်ရအဲ့တော့ဘာလို့လို့မင်းရင်လူတွေက50ပေါ့အတ္တအတ္တအကျိုးရှိတဲ့အခါကျဒါလေးကိုနည်းနည်းလေးမှအထင်မခံနိုင်ဟုတ်လားနည်းနည်းလေးမှအထင်မခံနိုင်အဲ့ဒီအထင်မခံနိုင်တဲ့ပြဿနာကြီးရဲ့ကြီးစိုးနေတဲ့အခါကျတော့နည်းနည်းတော့ပြောလိုက်တာနဲ့သိတော့ဒါကြောင့်ပြည်သက်ပေါင်းတို့တော်တို့သူများရဲ့စကားသာကိုယ့်ပုံမှာဘာမှသိပြီးတော့အရေးမပါဘူးလို့မှန်မှန်ကန်ကန်နားလည်မှုရှိမဲ့ဆိုရင်သိခံရတာပုံမလွယ်နိုင်ဘူးလားလွယ်နိုင်တယ်တကယ်တမ်းတော့ဘာမှအကျိုးတရားမှုကိုသိပြီးတော့မရှိဘူးဒီချက်နဲ့ပတ်သက်ပြီးတော့အရှင်တို့စကားတွေနဲ့ပတ်သက်ပြီးတော့ဟောတာတဲ့တရားတွေကိုလည်းရှိပါတယ်ပြည်သက်တို့သိပါတယ်ထားပါတော့ဟုတ်လားအဲ့တော့အရှင်တို့သုဒ္ဓမြောက်ဒီကံရဲ့ပတ်သက်ကပါတော့စကားသာနေတယ်ဒါနောက်၅ခုမြောက်ကြတော့သူကတော်တော်လေးနဲ့တော့၅ခုမြောက်တိခိုင်ရတဲ့ချက်ကအဲ့ဒါကပါလို့ဆိုတော့ဥပ္ပန္နနာတတိယကံဝေဒနာနာတိဗ္ဗန္တခရဏကတုကံအပ္ပန္နနာအမနာပါဒပါဏကသာတိကို ဒီခန္ဓာကိုယ်ကြီးကဖြစ်လာတဲ့အခါရခက်တဲ့ယောဂါတွေဝေဒနာတွေဆင်းရဲခြင်းတွေကိုသိခံနိုင်အောင်ကြိုးစားရမယ်။အသက်ကိုယ်တော်နှုတ်ယူသွားနိုင်သည့်အခါတစ်ချိန်မှာအလွန်ပြင်းထန်တဲ့ယောဂါဝေဒနာဆိုတာကိုတရားတော်ရဲ့အရှင်တို့ဒီကံပေါင်းတွေ့ရမယ်။တည်လို့တဲ့ဆင်းရဲမတွေ့ဘဲနဲ့တည်မှာမဟုတ်ဘူးနော်။တည်တယ်ဆိုတာတည်လို့တဲ့ဆင်းရဲကြီးတည်လို့တည်ရတာ။ဟုတ်လား။အဲ့လိုခန္ဓာကိုယ်ကြီးကကိုယ်ကိုဒုက္ခပေးလာတဲ့အနေအထားမျိုးရောက်လာပြီဆိုရင်တရားတော်ရဲ့အရှင်တို့သိခံနိုင်အောင်ကြိုးစားရမယ်။အဲ့ဒီပြမကောကဒီမခံနိုင်ဘူးဆိုလည်းဘယ်သူမှဖြစ်တင်ကြရမှာမရှိဘူးဟုတ်လားဒါကြောင့်မြတ်စွာဘုရားကတိခဏ်ရဲ့တရားကိုအဲ့ဒါလိုအသေးမောအခြေခံလေးကစာပြီးတော့နော်အဆင့်ဆင့်တက်ပြီးတော့မြတ်စွာဘုရားဟောတာအဘူအေးကိုသံတော်မသိခြင်းကိုနော်ဇာတိဥဒုပိုးကောင်းပေါ်ကောင်းလေးရဲ့ဓာတ်ကိုဟုတ်ရင်လားပြီးတော့ပဝင်းရှင်ကပြောလာတဲ့စကားသံလေးကိုနောက်ဆုံးဒီခန္ဓာကိုယ်ကြီးကဖြစ်လာတဲ့ယောဂဝေဒနာတွေကိုတိခဏ်နဲ့အောင်ချုပ်ဆိုင်ရမယ်အဲ့ဒီလိုသိခံရင်းပြီးပဲနေဒီမခံရင်ဖြစ်နိုင်တဲ့ကိလေသာအာတောတရားတွေကိုသိခံရင်းဖြင့်ပယ်ရှားနေတာပဲ။ဒါမကောင်းမှုကြောင့်ဆိုတာလေးရဲ့အတိတ်တွေအဲ့လောက်ကျေပြန့်တယ်ဆိုတာလေးကိုဟိုဆက်ဆက်ပြီးတော့နားလည်ဖို့ပြောတာပါဟုတ်လား။အတော့ရင်တို့ဒီလမ်း၆ရက်တည်းကဘယ်နှခုပြီးသွားလို့သုံးခုစောင့်ကြည့်ခြင်းဆိုတဲ့သံဝရပြောပြီးသွားပြီ။ပဋိသေဝနာဆိုတဲ့မျှဝေခြင်းပြောပြီးသွားပြီ။ခုအဓိဝါဒနာဆိုတဲ့သိခံရင်းပြောပြီးသွားပြီ။ဟုတ်လား။နောက်လေးခုမြောက်ပါပါလို့ဆိုတော့ပရိဝေဒနာတဲ့။နောက်ပရိဝေဒနာဆိုတာကရှောင်ကျင်နေပြီ။ဒါလေးကိုလည်းဦးဇင်းကသဘောကျတာပဲ။ခင်အကုန်ပဲသဘောကျနေတာပါပဲ။ဟုတ်လား။ပရိဝေဒနာရှောင်ကျင်နေပြီ။အဲ့ဒါဘာပြောတာလဲဆိုတော့မွေတိုးတွေ၊ခွေးတိုးတွေ၊နွားတိုးတွေရှိတဲ့နေရာမသွားနဲ့တဲ့။နောက်တတိလွဲတွေ၊ရှင်ပွက်တွေရှိတဲ့နေရာမသွားနဲ့။လိမ့်ကျတဲ့နေရာကိုမသွားနဲ့။အံရီရှိတဲ့နေရာကိုမသွားနဲ့။တဲ့ပြောရင်ဒီနေရာကိုသွားလို့ကိုယ်တို့အကုသို့ဖြစ်နိုင်ကြရည်ဆိုအဲ့ဒီနေရာကိုမသွားနဲ့ရှောင်နိုင်တယ်။ဘုရားဗျာကအလွန်ကရုဏာမေတ္တာကြီးမားတဲ့မိဘကသာသမီကိုဆုံးမလိုမျိုးဆုံးမလာပါဘူး။ဟုတ်တယ်တခါတည်းသွားလိုက်လို့ဒီနေရာသွားလိုက်လို့ကိုယ်မှာအကုသို့ဖြစ်ရတာရှိတယ်။တခါတည်းအဲ့ဒီနေရာကိုသွားရင်ရှုပ်မှန်မှန်ပြည့်ရတဲ့နေနိုင်လို့ကိုယ်သွားတာလည်းရှိရအောင်။ဟုတ်လား။အဲ့တော့ဘိဓမ္မောင်းပြောကောင်းလို့ဒါတော့အခြေချက်ပြောပုံကိုသင်သားပေါ့။တကြီးရလူစင်းဒီကောင်နဲ့မှယဉ်ကျေးနေပါလိမ့်ရှိနေလားဒီနေရာသွားရင်ချော်လိုက်နိုင်လားဒီနေရာကခိုင်းရလားကျိုးကြမလားလိမ့်ကြမလားဒါအကုန်လုံးတွက်လို့မတွက်လို့မရမြူတဲ့နားမော်ဆိုရင်သွားနေရမလို့ရင်မသွားတာကောင်းကားလေးဒီလိုသွားတာခက်ခဲနဲ့တိုက်သွားရင်ဒါကိုယ်တိုင်ကတော့ကုမိတာလို့ဟာဒုက္ခရောက်နိုင်ဟုတ်လားဒါကြောင့်ပြည့်တဲ့ပေါင်းတော်ကလည်းမျက်စောတိုင်းကတော့ဒုက္ခဒုက္ခတိုင်းဟောတာပေါ့ခြင်းချမ်းမြင်းချမ်းခွေးချမ်းတော့မွေရောပါလို့ရှိတဲ့နေရာမသွားနိုင်အနောက်ညပတ်ထုတ်ပေးတဲ့နေရာမသွားနိုင်ဒီနေရာကိုသွားလို့ပညာရှိသူတော်ကောင်းတွေကဲရမဲ့နေရာမျိုးကိုလည်းမသွားနိုင်ဒါရှောင်လိုက်တာနဲ့အဲ့ဒီနေရာကိုသွားရင်ဖြစ်မှန်ရင်ဖြစ်နိုင်ပဲကိလေသာအတော်တရားတွေကိုတခါတည်းပယ်ပြီးသားဖြစ်သွားအပေါ်မတော်တလန်းအစမတော်တလုံးတခါလေးတလန်းလောက်နဲ့တစ်ခါရသွားတယ်ရှိရောဟုတ်လားဒါကြောင့်ရှောင်ကျင်တဲ့နေတဲ့ဒါကတော့လူငယ်တွေအတွက်ပို့ပြီးတော့ဟိုအမှန်ဝင်ရဖြစ်မယ်ထင်ပါတချို့သွားလိုက်လို့အဲ့ဒါဒုက္ခရောက်သွားနော်ဒါကြောင့်ဒီကောင်တို့တော်တော်ဒီနေရာကိုသွားလို့ဒါကိုလှုပ်လို့ကိုယ့်အတွက်အန္တရာယ်ရှိမယ်ဒုက္ခရောက်နိုင်တယ်ဟာအန္တရာယ်ဖြစ်ပြီးဒုက္ခဖြစ်ပြီဆိုရင်လည်းဒါကိလေသာအတော်ဖြစ်တော့တာပဲလေခင်ဗျားတို့ရှင်းအောင်ကျူးကြည့်ပါလားမဖြစ်ဘူးလားကိလေသာဖြစ်တာပေါ့ဒေါသနဲ့အကြီးကြီးတာပေါက်ပွဲရမှာပဲအကြီးကြီးဒါသိတိုင်းကြံဖြစ်ရမှာပဲဘယ်သူကြောင့်ဘဝကြောင့်မဖြစ်တယ်ညာဖြစ်တယ်ဆိုတာလေနောက်ဆက်ပြောလေထုံးမှာမဟုတ်ဟုတ်လားဒါကြောင့်ဒီကောင်တို့တော်တော်ဒီနေရာကိုသွားလို့ဒုက္ခရောက်နိုင်တယ်ဆိုရင်ဒီနေရာကိုမသွားနဲ့ဒါကတော့အကျဉ်းချုပ်ပေါ့နော်အဲ့ဒါပရိဝေဒနာရှောင်ကျင်နေပြီသူ့လည်းအသုံးပြုရမှာနော်ဒီအရေးမှိုင်းညာဟုတ်လားအဲ့ဒါ၄ခုရှိသွားတယ်နောက်၅ခုမြောက်ပါပါတယ်တော့ဝိနောဒနာသိချောက်တယ်နည်းသူကတော့ဘာပြောတာလဲဆိုတော့ကာမဝိတ္တဇာဝရဝိတ္တဝိညာဏဝိတ္တနဲ့အကုသိုလ်တရားမှန်နေကြအောင်သိချောက်ရမယ်အဲ့ဒါလေးနေကိုယ်ပုံမှန်ဖြစ်လာပြီကိုယ့်ရဲ့တဏ္ဍာမှာဖြစ်လာပြီဆိုရင်ဒါကိုလက်သင့်ခံမတာအဲ့ဒါကိုဖြောက်ပလိုက်ဘာဖြစ်လို့လဲဆိုတော့အဲ့ဒါကိုမဖြောက်ရင်အဲ့ဒါကနောက်ဆက်တွဲအများကြီးရှိရတယ်သိလားလားဒီမှာကြာအဲ့ဒါကိုမြင်လို့ပြဿနာပြရအဲ့ဒါကိုဖြောက်ခိုင်းတာဒီနေ့မှာကာမဝိတ္တဆိုတာဘာလဲသိတဲ့လူတည်ရတာအလောက်အလင်းကရှင်းပြရမှာမလို့နော်ဒါကဘုံနဲ့ပတ်သက်ပြီးတော့တွေ့ရတဲ့အတွေ့ဇာဝရဝိတ္တဆိုတာမရှိနေမှုနဲ့ပတ်သက်တဲ့အတွေ့ဝိညာဝိတ္တဆိုတာကညှင်းဆင်းမယ်ဆိုတဲ့အသင့်ကြီးရောက်လာတဲ့အတွေ့ဟုတ်လားပြောပါတယ်တော့ဖြစ်တိုင်းဖြစ်တိုင်းတော့အကုသိုလ်တရားများအဲ့ဒီအကုသိုလ်တရားတွေအဲ့ဒီမကောင်းတဲ့အတွေ့အကြုံတွေဖြစ်လာပြီးဆိုရင်သိရင်ဖြောက်ပလိုက်တယ်မဖြောက်ဘူးဆိုရင်တို့ကဒီအတွေ့အကြုံကိုအခြေခံပြီးတော့ဒီအကုသိုလ်တွေကိုအခြေခံပြီးတော့နောက်ထပ်သူ့ကိုအကြောင်းပြုပြီးတော့ကြီးကျယ်တဲ့ကျေပြန့်တဲ့အကုသိုလ်ကိလေသာတွေအများကြီးဖြစ်နိုင် တရားမြတ်တော်ပြန်လာပေချောင်းအောင်လို့ဆိုတာဒီဝိတ္တဆိုတုံမျိုးနဲ့အဘုဒ္ဓတရားကိုပေချောင်းအောင်လို့ပြောတာသူတို့ဖြစ်လာရင်၆တလ၆နိုင်အောင်ကြိုးစား၆တဲ့ကြီးကတော့အမျိုးမျိုးရှိရပေါ့နော်တေဒေတနာတွေကဆက်ဆက်လိုက်လို့ဆိုရင်အဲ့လိုပြေးပြေးကြီးကြီးသွားတာပေါ့ဟုတ်လားအေးအဲ့ဒါမဖြောက်လို့ရှိရင်ကြိလေသာအတော်တွေဖြစ်နိုင်တယ်ဒါကြောင့်ဖြောက်ပြန်ရတယ်အဲ့လိုဖြောက်လိုက်ခြင်းအဖြစ်သူ့ကြောင့်ဖြစ်လာတဲ့ကြိလေသာအတော်တရားကိုလည်းတစ်ခါလဲဖြောက်လိုက်ရရောက်တယ်ဆိုတဲ့အတိတ်ပဲသဘောပေါက်လားအဲ့အရာဦးရှင်တို့မာဝိညာဉ်ကြီးတော့၆ခုမြောက်ကြီးကဘာလို့ဆိုတော့ဘာဝနာကြီးတဲ့ဘာဝနာကြီးကိုကျတော့မြတ်စွာဘုရားဘာဝနာလို့ဆိုတော့ဘုရင်ခုနှစ်ပါးကိုဟောတာလေဘုရင်တရားတွေဆိုတာပွားများရတဲ့တရားအဲ့ဒါတွေကိုပွားများလို့ရှိရင်မပွားများရင်ဖြစ်နိုင်တဲ့ကိလေသာအတော်တရားကိုပေးချရရောက်တယ်တော့ဘုရင်ခုနှစ်ပါးဆိုတာလည်းပဲပိဋကတ်တော်ပတ်သားဖို့ပြီးသားပါဘုရင်ဆိုတာကဘုရင်ကတုတ်ပေကြီးဆက်တုတ်တဲ့မှာပါလေပင်ရယ်ပဲဒီမှာရေးကြတော့ဆိုရင်များတော့ဖြင့်ကျမကြီးကောင်းနေတဲ့ကျမကြီးမကောင်းတဲ့အဖြစ်ရေးကြတာပေါ့တကယ်တော့ဘုဇင်ဆိုတာကဘောဓိအင်ကမဉ္ဉာဏ်ဆိုတဲ့တိတဲ့ဒီမဉ္ဉာဏ်ကြခြင်းရဲ့အပိုင်အဝိုင်းအင်ကအစိတ်အပိုင်းလေလို့အဓိပ္ပာယ်ရဒါပေမဲ့ဒီဘုဇင်တရားကိုရွတ်လို့ရှိရင်ယောဂပြောက်တယ်ဆိုတာလည်းပဲသက်သောပြန်တဲ့ကရှင်မဘောဓိလာရင်ရှင်မကတ္တပရင်နောက်ပြီးသက်သောပြန်ကိုလိုတိုင်းတော့ယောဂဆွဲတဲ့အခါမှာဒီဘုဇင်တရားကိုနာပြီးတော့ဘုရားကသူလီလာဆွဲတော်စုံနာကိုဒီဘုရင်ကိုစစ်သားစုံနာတင့်ရဲ့ဉာဏ်ဝမှာဘုရင်တရားကိုထင်လေတော်ရွတ်လို့ပြောတာဗျအဲ့မှာရှင်စုံနာရွတ်တာကိုမြတ်စွာဘုရားသာတော်တော်တော့သာစဉ်းစားကြရရှိအောင်တရားဆိုတာမြတ်စွာဘုရားကဖြစ်တာပါဟုတ်တယ်မဟုတ်လားဒေသနာတွေဆိုတာမြတ်စွာဘုရားကဖြစ်တာပါအဲ့ဒါမြတ်စွာဘုရားကဘာလဲဆိုရှုခိုင်းပြီးတော့နာတယ်အဲ့ဒီနာပြီးတော့မြတ်စွာဘုရားရဲ့ဒေနာပြောက်တော့တယ်ဒါကြောင့်နာယူတဲ့အပိုင်းရွတ်ဆိုတဲ့အပိုင်းရတယ်ပဲထိုက်တဲ့နဲ့အရေးပါမှုရှိရစွာကိုလက်မခံလို့မရဟုတ်ရလားအေးဒါကြောင့်မိသားပေါင်းတော်တော်ဘုရင်တရားကိုဒီနေရာမှာတော့မလိုအောင်လို့ပွားများရနေတယ်အဲ့ဒီဘုရင်ကဘယ်တစ်ပါးရှိတော့ခုနှစ်ပါးရှိတယ်တတိတန်ဘုရင်ဓမ္မဝိဇ္ဇာတန်ဘုရင်ဝိရတန်ဘုရင်ပိဋိတန်ဘုရင်ပတ္တိတန်ဘုရင်တမာရီတန်ဘုရင်ဥပေက္ခတန်ဘုရင်အဲ့ဒါကိုအရင်းအမြစ်လေးပဲနည်းနည်းလေးပဲပြောနေတယ်အချိန်တိတ်နေပြီတော့နော်တတိဆိုတာကဘာပြောတော့ဆိုဒီခန္ဓာပုံမှာဖြစ်နေတဲ့သဘောဝတရားတွေကိုအမှန်တိုင်တိနေတဲ့သဘောလို့ဆိုရပါသေး။ဟုတ်လားခန္ဓာမှာဖြစ်နေတဲ့သဘောဝတရားရဲ့သဘောမှန်ကိုသိအောင်ကြိုးစားတဲ့အပိုင်းတတိတံမို့ခြင်း။ဘာပဲဖြစ်ဖြစ်သိအောင်ကြိုးစားရမယ်။ဓမ္မဝိသယဆိုတာကအဲ့ဒီဖြစ်ပေါ်လာတဲ့သဘောဝတရားတွေဒီခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေကဘယ်လိုသဘောရှိတယ်လို့ခွဲခြားသိချင်ဝေဖန်တဲ့ဉာဏ်ပညာသဘော။ကဲပြောရရင်ဖြစ်ပေါ်လာတဲ့သဘောဝတရားတွေဟာဒလဆက်ပြီးဆုံးလိုက်တဲ့သဘောချုပ်ပြောင်းလိုက်တဲ့သဘောပဲရှိတယ်။အဲ့ဒါကိုအမှန်တိုင်းသိရင်အဲ့ဒါဓမ္မဝိသယသဘောဉာဏ်လို့ခေါ်တယ်ပညာပါပဲ။ဟုတ်လား။နောက်ဝရိယသဘောဉာဏ်ဆိုတာကအဲ့ဒီတတိအဲ့ဒီပညာဖြစ်ဖို့ဆိုတာကဝရိယဆိုတဲ့ကြိုးစားအထုတ်မှုမပါဘဲနဲ့မရနိုင်ဘူး။တနည်းအားဖြင့်တဲ့ပြောရရင်ဒီတတိကလေးတစ်ခါကပ်ပြီးရင်တစ်ခါကပ်ဖို့တစ်ခါထားပြီးရင်တစ်ခါထားဖို့ဆိုတာကဝရိယအနေနဲ့ပါနေဖို့လိုတယ်။ဒီတတိဒီပညာစစ်စစ်မကျက်စစ်စစ်ဖြစ်နေဖို့အတွက်ကြိုးစားအထုတ်မှုဆိုတဲ့အပိုင်းဟာလုံးကိုလိုအပ်တယ်ဟုတ်တယ်မဟုတ်လားအေးအဲ့ဒီဝရိယဟာဒီနေရာမှာဝရိယနာမောခြင်းပဲတတိတစ်ခါပြီးတစ်ခါဖြစ်အောင်ပညာတစ်ခါပြီးတစ်ခါဖြစ်အောင်ကြိုးစားနေတဲ့သဘောတတိရဲ့ပညာရဲ့ဝရိယရဲ့ပဋိပဒံတရားကိုအထုတ်ဖို့တိုက်တွန်းတဲ့နေရာမှာမြတ်စွာဘုရားကဒီတရားသုံးလုံးကိုအရင်အနေနဲ့အရင်အနည်းအနေနဲ့ထားပြီးတော့ဒီတရားသုံးလုံးနဲ့ကြိုးစားရမယ်လို့ဟောတာဟုတ်လားဘုရင်တရားမှာတော့နောက်ထပ်ဗဏ္ဍမျိုးခေါ်တာတော့၄မျိုးချဟောတာ။အဲ့ဒါဘာလို့ဆိုတော့ပိဋိတံမောချက်။ပိဋိဆိုတာကစောစောကပြောတဲ့တတိယပညာရဲ့ဝိရိယရဲ့ဓာတ်ရဲ့ခံပါစိတ်ထဲမှာထိုက်တဲ့နဲ့နောက်ကိလေသာကင်းမှုငြိမ်းချမ်းမှုရှိရအောင်။အဲ့ဒါကြောင့်မလို့စိတ်ထဲမှာပိဋိလက်သက်တဲ့သဘောဆိုတာတည်ကြပေါင်းဖြစ်တယ်။ဟုတ်လား။ဒါလက်တွေဆန့်ကြည့်လို့ရနိုင်ရဲ့နော်။ပိဋိဆိုတာကတော့လက်သက်တဲ့သဘော။တချို့ဘလောက်ထိလက်သက်တော့ဆိုရင်ကွမ်းကိုစီထဲကိုထည့်လိုက်ရင်အဲ့ဒီကွမ်းမှာစီမရောက်တဲ့နေရာမရှိအဲ့လိုပဲတကောလုံးမှာဘယ်နှမှာမှပီတိမဖြစ်တဲ့နေရာမရှိတော့အောင်ဖရဏပီတိလို့သူတို့ခေါ်တာပေါ့ဖရဏပီတိကွမ်းစီတိဆိုနော်တကယ်တရားကိုတရားမလို့အရင်တော့အချိန်ပေးပြီးတော့နော်တကယ်ရိုးတိတ်ရုံကြီးကြီးကြိုးစားအထုတ်မယ်ဆိုရင်အဲ့ဒီအနေအထားမျိုးကိုရနိုင်တယ်ပေါ့ဒါပီတိတန်ဖို့ချက်အဲ့ဒါကိုလည်းပွားများရမှာပတ္တိဆိုတာကြတော့သူကကိုယ့်ရဲ့ငြိမ်းချမ်းခြင်းစိတ်ရဲ့ငြိမ်းချမ်းခြင်းငြိမ်းအေးခြင်းပေါ့ပီတိဖြစ်ပါများလာလို့ရှိရင်တို့ကသလုံးစိတ်ဝါငြိမ်းချမ်းငြိမ်းအေးစိတ်အေးလာလို့ရှိရင်စိတ်ရဲ့မိညာကိုဟာလည်းအေးနေတယ်တချို့တရားတွေအာထုတ်တဲ့လူတွေခန္ဓာကိုယ်ကိုစမ်းကြည့်အေးနေတာရှိတယ်လို့လည်းကြားဦးလေဟုတ်လား အဲ့လိုပါခေါ်မလို့ပတ္တိတံပေါ်ရင်သူ့လည်းပွားများရတယ်။နောက်တမာတိဆိုတာကအဲ့လိုနှစ်တန်မှုတွေအေးတန်မှုတွေရလာတဲ့အခါမှာထိုက်တဲ့နဲ့တည်ငြိမ်မှုဆိုတာရလာစိတ်ဟာငြိမ်လာတယ်နော်။အဲ့ဒါတမာတိလို့ကျန်နေတာလေ။ဥပေက္ခဆိုတာကြတော့တော့အလေအလတ်လက်လူရှုတဲ့သဘောချမ်းသာလို့လည်းပဲမတုံ့လို့ဘူးရှင်းရလို့လည်းပဲမတုံ့လို့ဘူးချမ်းသာခြင်းရဲ့ဆိုတာဒီနေရာမှာဘုရားဥစ္စာအနေနဲ့ပတ်တိုင်းကိုအနေနဲ့ကိုပြောတာပေါ့နော်စိတ်ထဲမှာရှင်ပြေတာပဲဖြစ်ဖြစ်ရှင်ပြေတာပဲဖြစ်ဖြစ်တော့သူအလေအလတ်ဒုက္ခဝေဒနာပဲတွေ့တွေ့ဒုက္ခဝေဒနာပဲတွေ့တွေ့သူဟာအလေအလတ်ညီညီညံ့ညံ့ရှိနိုင်တဲ့သဘောသူကအလောအဆန်းတမ်းမြင့်တဲ့တရားသဘောတစ်မျိုးပါအဲ့ဒါဥပေက္ခဟုတ်လားဒါဥရင်တို့ပြည့်စုံတဲ့အတိတ်ပဲဖွင့်ဆိုခြင်းမဟုတ်ပါဘူးနော်ဒီကိစ္စမှကြီးပါအကြံဉာဏ်လေးပဲပြောရတဲ့သဘောပါအကျဉ်းသိနေတယ်ဆိုလို့ရှင်ဘုရင်တရားတော်ကိုဒါနာယူဖို့ပဲရှိရောနော်အဲ့ဒါတတိရဲ့ဓမ္မဝိဇ္ဇာဆိုတဲ့သင်္ကြန်ရဲ့ဝိရိယရဲ့ပိဋိရဲ့ပတ္တိရဲ့သမာဓိရဲ့ဥပေက္ခအဲ့ဒီတရားခုနှစ်မျိုးကိုပွားများမယ်ဆိုရင်တဲ့မပွားများရင်ဖြစ်နိုင်တဲ့ကိလေသာအာတောတရားကိုဒါပိရှားပြီးတာဖြစ်သွားရည်တဲ့တော့မကောင်းမှုရှောင်းဆိုတဲ့နေရာမှာပိဋကပေါင်းသူတော်တို့ဒီလိုနေလန်းတွေကိုသိထားဖို့မလိုဘူးလားလိုတယ်ဒီလက်ပဏ္ဏရာပြောလိုက်တော့6မျိုးအဲ့ဒီတရားဆောင်လို့လည်းပြည်လို့ရင်အာဟုနေရပေါဟုနေရဆိုတဲ့ဂုဏ်တွေနဲ့ပြည်လို့နေလို့မြတ်စွာဘုရားဟောတယ်။ဟုတ်လား။အဲ့ဒီ၆မျိုးကပါတော့သံဝရဆိုတဲ့ဆောင်ကြီးတဲ့ဤယတိနန္ဒတရားကိုစိတ်ကိုအကြောင်းပြုပြီးတော့တည့်တည့်ကြွရင်ငြင်းငင်းကြားခြင်းကြောင့်စာကြည့်ရတဲ့ကြောင့်တော့အခုတို့မဖြစ်ဘူးအကျိုးသာအထုတ်တာဆောင်ကြီးရ။ပြီးတော့ပါတော့ပဋိဒေဝနာအပြည့်ကြီးလေးပါကိုဉာဏ်ဉာဏ်နဲ့သင်္ခါရချင်းပြီးတော့မိဝဲတာ။မမိဝဲနဲ့ဖြစ်နိုင်တဲ့ကိလေသာအတော်တရားကိုမိဝဲသွားခြင်းဆောင်တော့ဆောင်ကြီးဟောလို့အကိလေသာအတော်တရားကိုပင်ရအောင်နော်ပြီးတော့ပါလဲတော့အတိဝါဒနာတိခဏနဲ့ဒီမခဏနဲ့ဖြစ်နိုင်တဲ့ကိလေသာအတော်တရားကိုတိခဏနဲ့ဖြင့်ပင်ရအောင်ပြီးတော့ပါတော့ပရိဝေဒနာရှောင်ခြင်းနဲ့ဒီအတိနေရာတော့ရင်ဒီလိုဒုက္ခရောက်နိုင်တယ်ဒါကိုသိရင်မတော်ရတယ်ရှောင်လိုက်ပါမတော်ပဲနေနိုင်ရတယ်မလုပ်ဘဲနေနိုင်ရတယ်ဟုတ်လားပြီးတော့ပါတော့ပရိဝေဒနာပြီးတော့ဝိနောဒနာပင်ရောက်တဲ့နေ့ကာမဝိတ္တ၊ဇဝရဝိတ္တ၊ဝိညာဝိတ္တနဲ့အကုသိုလ်တရားတွေပင်ချောင်းရမယ်။သူတို့မပင်ချောင်းရင်နောက်ဆက်တွဲအများကြီးဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်သွားနိုင်တယ်။ဟုတ်လား။နောက်ဆုံးကတော့ဘာဝနာနည်းနော်။အဲ့ဒါပေးတဲ့ကောင်းသူတို့ဘာဝနာနည်းကြတော့ပုံစံခုနှစ်ပါးပေါ့။အဲ့ဒါဒီကနေ့ညဦးဇင်းတို့တနာရီနဲ့ဆက်မမိနစ်လောက်နော်အချိန်ယူပြီးတော့ဒါပြောတော့မကောင်းမှုရှောင်ဆိုတဲ့နေရာမှာမကောင်းမှုဆိုတာဘယ်လိုအဆန်းစားဘယ်လိုအဆန်းတတိရှိနေတယ်လဲ။မကောင်းမှုဆိုတာဘာတွေလို့ဒါတွေမပြောရဘူးလားပြောရင်နော်မကောင်းမှုဆိုတာကိုယ်လည်းဆင်းရဲနေတယ်၊နောင်လည်းဆင်းရဲနေတယ်။နောင်လည်းဆင်းရဲနေတယ်ဆိုတဲ့နေမှာအဆင့်ဆင့်မိကြသွားဖို့နေကိုဦးဇင်းတို့ပြောရတယ်။အဲ့တော့မကောင်းမှုဆိုတာရဲ့နေပေကအလွန်ကြီးတယ်။ဒီဝရဏတရား၅ပါးဒီမကောင်းမှုအဖြစ်ဖြစ်တယ်ဆိုတာလည်းမပြောရဘူးလားပြောရတယ်။အဲ့ဒီမကောင်းမှုတွေကိုရှောင်ဖို့အတွက်ဒီအတော်အတိုးဓမ္မလာတဲ့နိလန်းတွေကိုအသုံးပြုရမှာမလို့လားတို့ပါရင်ဒါပဲဒီကြောင့်မလဲဆိုတာရဲ့အဖြစ်ရောအလုံးကြီးတို့ဒီကနေ့ညတရားရဲ့အနှစ်ကိုပြန်ပြီးတော့ဒါထုတ်ပြရမှာဟုတ်လားဒါကြောင့်မကောင်းမှုရှောင်လို့မြတ်စွာဘုရားဘာကြောင့်တိုက်တွန်းရကလေးလို့မင်းရင်ခြင်းရဲ့ဒုက္ခရောက်မှာဆိုလို့မကောင်းမှုဒီအကြောင်းတရားခြင်းရဲ့ဒုက္ခဒီအကျိုးတရားဒါကြောင့်မကောင်းမှုကိုရှောင်ဖို့ကြိုးစားနေရတာရှောင်ဖို့ကြိုးစားတဲ့နေရာမှာအထောက်အပံ့ပြုမယ်အတော်တုဒ္ဒါကိုဒါဒီနေ့ညအဓိကထားပြီးတော့ဦးဇင်းတို့ပြောလိုက်ပါနော်ဒါကြောင့်ပြည်သာပေါ်တော်တို့ဒီမြတ်စွာဘုရားဟောတော်မူတဲ့ဒေသနာတော်တွေနဲ့အညီတတ်နိုင်တဲ့မကောင်းမှုကိုရှောင်ကျဉ်နိုင်လေလေခြင်းရဲ့ဒုက္ခနည်းတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်။မကောင်းမှုအလုံးကိုရှောင်နိုင်ပြီဆိုတာနဲ့ခြင်းရဲ့ဒုက္ခအလုံးကိုလည်းရှောင်ပြီးသားဖြစ်တော်ပါလိမ့်မယ်လို့ဒါကိုပြောရင်းနဲ့ဒါပေတော်ပြတော်ဟောတို့သည်တတ်နိုင်တဲ့မကောင်းမှုကိုရှောင်နိုင်ရတဲ့သူတော်ကောင်းတွေဖြစ်ကြပါလိမ့်တည်းလို့ဦးဇင်းတို့ဆန္ဒဖြစ်ပြီးတော့နောက်မြတ်တာပို့ပြီးတော့တရားဝိဓမ္မစဉ်ကိုဆုံးတက်ကြရအောင်နော်ဒေသနာကောင်းမှုဆောင်တစ်ခါခြေအောင်သိကိုထားဟုတ်ရလားအေးဒါကိုဆက်ပြီးရောလည်းပဲဒါပြီးရောနိုင်ပြီးရောရအောင်ပေါ့နော်ဘဝတုတဝမင်္ဂလာရခန္တုတဝတိဝတ္တတဝဘုရားတို့ဘာဝိနတရာဒုက္ခေဘုတ္တိဘဝတုတဝမင်္ဂလာရခန္တုတဝတိဝတ္တတဝဓမ္မတို့ဘာဝိနတရာဒုက္ခေဘုတ္တိဘဝတုတဝမင်္ဂလာရခန္တုတဝတိဝတ္တတဝတ္တံတို့ဘာဝိနတရာဒုက္ခေဘုတ္တိဒေတုမင်္ဂလေတရားနာပိဋကပေါင်းတော်ဟောလို့သာတာအာလုံးတော်တတဝအနန္တတို့အာသဗ္ဗမင်္ဂလံလောကိလောကုတ္တရာကောင်းဆိုရမြမင်္ဂလာဝဝတိဘဝတုကောင်းစွာမသိဖြစ်တော်မူရပါစေ။သ အဘဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြံနေကြဘုံတော်တာမိမိတို့ဤမှာစောင့်ကြံနေကြဘုံတော်တာမိမိတို့သာနာမိမိတို့ကိုယ်မှာစောင့်ကြံနေကြဘုံတော်နာမည်နဲ့ကောင်းတာပေါ့တော်ဟာနေပဲရိုက်ခန္ဓာကောင်းစွာမတည်စောင့်ရှောက်တော်မူနိုင်ကြပါစေသည်သဗ္ဗဝရဏုဘဝေနကိင်္ဂဝါလူတဲစုမကပွင့်တော်မူကြတဲ့သုဇတော်သာဘာမြတ်ရှင်ကိုယ်တော်မြတ်တို့ရဲ့တဘောတည်သောအာလုဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မတို့ဘဝေနမေလီရန်ဖူလီရန်ဒီဗံပရိယတိဥစ္စောသောတေရန်တော်တရားတော်မြတ်တို့ရဲ့တဘောတည်သောအာလုဘောတော်တို့ကြောင့်၎င်းသဗ္ဗတန်အာလုဘဝေနမေဂတန်လေးရောပလတန်လေးရောဥစ္စောသောရှင်တော်ရိယန္တကရှင်မြတ်တို့နဲ့တော်တေလဝုဒ္ဓဝါဒီကိုပြညာဘုံတို့နဲ့ပြည့်ညုံတော်မူကြတဲ့တဘောတည်တန်ကရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တဘောတည်သောအာလုဘောတော်တို့ကြောင့်၎င်းဗဒာနေယောညမှာပေသမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်းဒုက္ခကိုစိတ်တစ်ပြန်ချမ်းမာချမ်းသာခြင်းရှိရာကုန်သည်ဘဝတူကောင်းစွာမတည်ဖြစ်တော်မူကြပါသည်တည်း